1354ခုသတင်းကျော်လာပြည်နေညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်သမိုင်းလမ်းစုံဥအောင်ပွင့်လမ်းအိမ်နံပါတ်30မှာနေထိုင်ကြတဲ့တကကြီးဦးမြင့်ဆွေဦးဒီမကြီးဒေါ်တီရာစုမိသားစုတို့ကခစ်စာရွှေစီလက်နေပြီးအထင်အမှတ်ဓမ္မတဲ့ပဲကြည့်ထားရနော်လွန်ခဲ့တဲ့လေးနှစ်မြောက်တည်ငြိမ်လာပြီးနေညာတော့ကဒီနာဒီနေရာမှာဦးစင်တရားဟောသေးတယ်တချို့တခါရေဒီကမာယူရမှတ်မိကြမယ်ထင်ပါတယ်နော်ဦးစင်အကြောင်းကိုနည်းနည်းလေးတော့ပြောပြအောင်မယ်ကိုအကြောင်းကိုပြောရတာသိတော့မကောင်းဘူးပေါ့ဒါပေမဲ့ပြောချင်နေတော့ပြောလိုက်အောင်မယ်လုံးငယ်တဲ့ငါးနှစ်ကျော်ကျော်ကဦးစင်ကဟိုစတိုင်းတိုင်းတစ်စင်မျိုးနဲ့တဲ့အမှုချောင်းရွာတဲ့ဦးစင်ရဲ့ဇာတိပေါ့အဲ့ဒီတောရွာလေးမှာကျောင်းတိုင်းဘုန်းကြီးကဦးစင်ရဲ့အကိုတဝန်းကွဲအဲ့ဒါဦးစင်ကခန်းနေဦးစင်ပဲပေါ့လေဘာတာဝန်မှမရှိတဲ့ဒီတိုင်းပဲဇာလေးပါလေးကြည့်ပြီးတော့နေရင်းနဲ့ကျွာမှာ15နှစ်လောက်ကြာအဲ့ဒါလုံးငယ်တဲ့ငါးနှစ်ကျော်ကတော့ဦးစင်ဘဝရဲ့အချိုးအကွေလို့ပြောကြပါစို့ဦးစင်ရဲ့ညီတဝန်းခွဲတော်တဲ့တိရဝုဇရောဘုရားကြီးရဲ့တပည့်ဖြစ်တဲ့တိရဝုရှင်တေဝိနာလင်္ကာရာဘိဝန္တဆိုတာရှိပါတယ်အဲ့ဒီဥတေဝိနာလင်္ကာရာဘိဝန္တကဦးစင်ကိုစကိုင်းမှာကြောင်းလေးတစ်ကြောင်းရအောင်ဖန်တီးပြီးတော့ဦးစင်ကိုလှူတယ်ဒါကြောင့်ဦးစင်ကလွန်ခဲ့တဲ့9နှစ်ကျော်ကျော်တော့ကအလုံးမမပြောလင်မင်းနဲ့စကိုင်းကိုရမလားတရားတွေဟောဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာတာလည်းမဟုတ်ဘူး။ငါဘဝကိုတရားဟောပြီးတော့ယက်တည်မယ်လို့လည်းပဲစိတ်ကူးမရှိဘူး။ဒီလိုအနေနဲ့ရရကိုလှည့်ပြီးတော့တရားတွေဟောရလိမ့်မယ်လို့လည်းတခါမှစိတ်မကူဘူး။အဲ့ဒီလိုနေလာရင်းနဲ့စကမ်းရောက်ပြီးတော့နှစ်နှစ်လောက်ရှိတော့ဒီဒကမာကြီးတော်တရားဆိုးလို့နဲ့စပြီးတော့တွေ့တယ်အဲ့ဒါတခါကြီးဦးမြင့်ဆွေဦးတို့ဒကမာကြီးတော်တိတာဆိုးတို့ကဦးစင်ရဲ့တရားခွေလေးတွေပါလေးတွေနာရတာပေါ့လေပြီးတော့ဦးစင်ကကျမ်းမာရေးမကောင်းတော့ကျမ်းမာရေးစိတ်ကူပေးမယ်ဆိုပြီးတော့ရန်ကုန်ကိုပြန်လာပြီးတော့အဲ့ဒါဟိုးဇေယဝတိကျောင်းတိုင်းမှာသူတို့တရားဝေးလေးတစ်ပွဲဖြစ်အောင်လုပ်တယ်အဲ့ဒီမှာဦးစင်တရားဟောတာကိုဒကမာကြီးကသဘောကျပြီးတော့ဒီဘုန်းကြီးကိုရန်ကုန်မှာတရားဝဲတွေအများကြီးရအောင်လုပ်မယ်လို့သူစိတ်ကူးတယ်။အဲ့ဒါလေးဦးစင်ကမသိပါဘူး။သူနောက်ွယ်ကနေတရားဝဲတွေရအောင်လုပ်တာပေါ့။အဲ့လိုနဲ့ရန်ကုန်မှာတရားတွေစပြီးတော့ဟောပြလာတာ။နော်ဒီလိုတရားဝဲတွေအများကြီးဟောရလိမ့်မယ်လို့တခါမှမစဉ်းစားဘူး။အကြောင်းတရားတွေကဖန်လာတော့သူ့အတူဖြစ်လာတာပေါ့။နော်။အဲ့ဒီတော့ဒီတကာကြီးဦးမြင့်ဆွေဦးတို့ဒီကမာကြီးတော်တရားဆိုးတို့အခုဒီဦးလင်းရဲ့ရဟန္တာဖြစ်တဲ့တရားကြီးကိုစောနိုင်ဦးတို့သ တို့ရဲ့စိတ်ထဲမှာဥစဉ်တရားတွေများကြီးဟောရတာကိုကြည့်ပြီးတော့ဝန္တမပေါ့ကျဉ်းနုမပေါ့နော်တို့စိတ်ထဲမှာတွေးလိုက်တိုင်းစိတ်ထဲမှာဩငါတို့မြေတော်မြောက်ပေးခဲ့တဲ့ဘုန်းကြီးလေးတစ်ပါးဒီလိုဖြစ်တယ်လို့တို့စိတ်ထဲမှာအမြဲတမ်းခံစားရမှာပေါ့ဟုတ်လားဒါကြောင့်ဒီမှာလေးနှစ်ပြည့်လို့ရေးထားတာအဲတချို့တကကြီးဒီကမာကြီးတွေကဒီအကြောင်းတွေကိုသိချင်မှသိမှာကိုနော်ဒါကြောင့်ဦးစင်းကလင်းနေပြီဆိုတဲ့အတိပ္ပိလေးကိုရှင်းပြနော်အင်းအဲ့ဒီတော့မြတ်စွာဘုရားရဲ့တရားတော်တွေကိုမြို့မြို့သောအကြောင်းတရားတွေကြောင့်ဦးစင်းတို့လည်းပဲဟောခွင့်ရတယ်တကကြီးဒီကမာကြီးများလည်းနာယူခြင်းညို့ခွင့်ရကြတယ်ဟုတ်ရဲ့လားအင်းအဲ့တော့ဒီကနေ့တကမာပေါင်းတော်ဝန်တို့ကိုဦးစင်းတို့အတရားဟောင်းမှလည်းဆိုလို့ရှိရင်အင်္ဂုတ္တရနိကေအထကနိပတ်ပါဠိတော်မှာလည်းရှိတဲ့ဒီကဇာနုတုတ်တံလို့တန်ခါရဏတေမထေရကြီးများကခေါင်းစဉ်တက်ပြီးတော့မှတ်တမ်းတင်ထားခဲ့တဲ့တုတ်တံတရားဒေသနာတစ်ခုရှိတယ်အဲ့ဒီတုတ်တံမှာကောလိယမင်းသားတစ်ယောက်ဖြစ်တဲ့ဒီကဇာနုလို့အမည်ရတဲ့ကောလိယမင်းသားကမြတ်စွာဘုရားကိုအခုလဲချမ်းသာစေဖို့နောင်တမလွန်လောကမှာလဲချမ်းသာစေဖို့အခုရောနောင်ရောချမ်းသာစေမဲ့တရားနိလန်ကောင်းများဟောကြားဖို့တောင်းပန်လျှောက်ထားတဲ့အတွက်ကြောင့်မြတ်စွာဘုရားကအဲ့ဒီတုတ်တံကိုဟောခဲ့တာဒါကြောင့်ဦးဇင်းကဒီဒီကဇာနုတုတ်တံကိုခုရောနောင်ပါချမ်းသာစေဖို့လို့တရားကောင်းစဉ်ပေးပါလေနော်အခုလဲချမ်းသာရမယ်နောင်လဲချမ်းသာရမယ်ပြည့်စုံရမယ်ပေါ့အခုတော့ချမ်းသာပြီးတော့နောင်မှာဆင်းရဲမယ်ဆိုရင်လေဒီချမ်းသာမျိုးကအမတ်မောတိုက်ဘူးဟုတ်လားနောင်သာချမ်းသာမယ်အခုတော့ဆင်းရဲမယ်ဆိုရင်လည်းပဲဒီချမ်းသာမျိုးကမပြည့်စုံဘူးအခုလဲပဲချမ်းသာရမယ်နောင်မှာလည်းပဲချမ်းသာရမယ်ပြီးခဲ့ပြီသားတွေတော့ရှိပါသေးတော့ဟုတ်လားဒါဦးဇင်းစဉ်းစားမိတာလေးပြောတာနော်ဒါကြောင့်အခုရောနောင်မှာချမ်းသာစေဖို့လို့တရားကောင်းစဉ်ပေးပါလေနော်ဒီတုတ်တံမှာဦးဇင်းတို့ဟောမယ်ဆိုရင်တော့အရှိကြီးပဲတရားကချမ်းသာကြောင်းတရားကိုမြတ်စွာဘုရားကဒီနေရာမှာရှင်းမျိုးလောက်ဟောတာလားအထူးသဖြင့်ဒီတရားဟာလူငယ်တွေနဲ့ပို့ပြီးတော့လိုက်ဖက်မယ်လို့ထင်တယ်ဟုတ်ရဲ့လားဒီလူငယ်တွေနဲ့ပို့ပြီးတော့လိုက်ဖက်မယ်လို့ထင်တယ်မိမိတို့ရဲ့ဘဝကိုပေါ့ပေါ့တန်တန်မကုံဆုံးစေခြင်းတဲ့ပုဂ္ဂိုလ်တွေအရှိမြင်ရတဲ့ပုဂ္ဂိုလ်တွေအတွက်ဒီတရားဟာနှစ်သက်မြတ်လို့ပေါ်ရန်တရားတစ်ပုဒ်ဖြစ်လိမ့်မယ်လို့ဦးဇင်းထင်တယ်ဟုတ်လားအဲကြောင့်ဒီကဇာနုတုတ်တံကိုခုရောနောင်မှာချမ်းသာစေဖို့ဆိုတဲ့အကြောင်းစဉ်နဲ့နာယူခြင်းညို့ကြရအောင်ဒီတရားတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုံတည်မြတ်လို့ရှိခိုးပူဇော်ကြအောင်စို့ကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလည်းရှိတော်မူပါ၏ထသောပညာပိဇောတဝိဟတမောဟတမအရဟတမတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲ့ခွာတော်မူ၏ထသောသာနရမရလောကကရုံလူနှဗျမတ္တဝအနန္တတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဗိထသောဂတိဝိမုဋ္ဌံဒေဝမနုဿာနိရယာနေပေတတရိသံလာယရှိငါတံသောဂတိတို့မာလိသူသည်ဖြင့်ကင်းလွတ်တော်မူဗိထသောသူကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းဝန်ကိုသာမျက်စိုးတော်မူပါဗိထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမ ्या ကဲ့သို့ပြတ်သားထင်းနေသည်မြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူ
ယုံနာနှဖျားဖြစ်ကြပါသောဖရာတပည့်တော်တို့သည်ဝိနေဝနာမှာကာယဝစီမနောခြေ၏သုံးလီဒွါဒပနာမဖြင့်ဒုက္ခယုကျိုးလက်ဆောင်မောကရှ िख ိုးဥညွပါ၏မြတ်စွာဘုရားကိုယ်ရောနောင်ပါချမ်းသာစီဘူးတဲ့ဘုရားရှင်ကိုရောင်မြတ်ကြီးကောလီယမြို့ကက္ကရရပ္ပဆိုတဲ့ကက္ကရပရမြို့မှာနေကုန်းမှာသတင်းသုံးတော်မူစဉ်ကာလကောလီယမင်းသားတယောက်ဖြစ်တဲ့ဒီကဇာနုလို့အမည်ရတဲ့ကောလီယမင်းသားခါရဗာမြတ်စွာဘုရားရဲ့ထံတော်ဘာချင့်ကပ်ပြီးတော့မြတ်စွာဘုရားကိုတရားဟောဖို့တောင်းပန်နေသူတရားဟောဖို့တောင်းပန်တာကလည်းစိတ်ဝင်စားစရာတော့ကောင်းနေမြတ်စွာဘုရားတဲ့တပည့်တော်တို့ဟာလူသားတွေပါကာမဂုဏ်ခံစားတဲ့အိယာတီထောင်လူတို့ဘောင်မှာနေကြတဲ့ပုဒ္ဒတံဘာရသယနံသာမယာတို့ဖြင့်ကျင်းမြောင်းတဲ့နေရာမှာနေရတဲ့အင်မတန်ရှုပ်ထွေးတဲ့လူလောကသားတွေပါတဲ့ဒါကြောင့်ဘုရားတပည့်တော်တို့ကအမွေနန္တာတွေလည်းလိမ့်နေရွှေတွေငွေတွေလည်းကိုင်းနေကာမဂုဏ်အာယုန်တွေကိုလည်းခံစားနေဆိုလိုတာကဒါတွေကိုစွန့်ပြီးတော့လေးလေးနက်နက်မြတ်သောအကျင့်ကိုလည်းမကျင့်နိုင်ဘူးပေါ့သူပြောလို့ရိတ်ကလေးကအဲ့ဒါလိုလူပေါင်းမှာနေပြီးတော့လူသားတွေပြည်ပြည်နေကြတဲ့တပည့်တော်တို့အတွက်အခုလည်းပဲကောင်းသွားစေမယ့်ချမ်းသာသွားစေမယ့်တမလွန်လောကမှာလည်းပဲကောင်းသွားစေမယ့်ချမ်းသာသွားစေမယ့်အခုရောနောင်မှာချမ်းသာစေနိုင်တဲ့တရားကိုဟောပါလို့ပြောတယ်အခုတင်ချမ်းသာပြီးတော့နောင်မှာမချမ်းသာဘူးဆိုရင်ဒီတရားကမပြည့်စုံဘူးလို့ဦးဇင်းတို့ပြောခဲ့တယ်နော်အေးနောင်တမလွန်လောကတမလွန်ဘဝဆိုတာကလည်းပဲထက်မတွက်လို့မရဘူးသေးပြီးရင်ပြီးကြမှာမှမဟုတ်ဘူးဟုတ်လားဘဝရဲ့အပေါ်မှာလောကရဲ့အပေါ်မှာတွေ့တာဆွဲလန်းတဲ့မက်မောတဲ့တဏ္ဏဆိုတဲ့လောဘတရားကဒကာဓမ္မတို့ဦးဇင်းတို့ပုထုဇဉ်လူသားတွေမှာရှိနေတယ်အဲ့ဒီတဏ္ဏဆိုတဲ့လောဘတရားရှိနေသေးသမျှဘဝတစ်ခုခုကတော့ထပ်ပြီးတော့ရနေအောင်မှပဲဘယ်လိုဘဝမျိုးကိုရမှလဲဆိုတာကတော့ကိုပြုတ်ထားတဲ့အလုံနဲ့တန်တဲ့ဘဝမျိုးကိုရမှာပေါ့ဟုတ်ရဲ့လားတဏှာရှိနေတဲ့အတွက်ကြောင့်ဘဝတစ်မျိုးမျိုးကတော့တေချာဖို့ရလိမ့်မယ်ဘယ်လိုဘဝလဲဆိုတာကတော့ကိုပြုတ်ထားတဲ့အလုံအပြောအတွေးတွေပေါ်မှာမူတည်လိမ့်မယ်ဟုတ်ရဲ့လားဒါကြောင့်အဲ့ဒီတဏှာကိုမြတ်စွာဘုရားကတရားဦးဓမ္မစကြာမှာပဲယာယံတဏှာပေါ်နောဘဝိကာဘဝတိကိုတပံထပ်ပြီးတော့ဖြစ်စီတတ်တဲ့တရားလို့အတိအလင်းကြည်ညာထားလားဟုတ်ရဲ့လားဘဝဟာဘာကြောင့်ထပ်ထပ်ပြီးတော့ရတယ်လဲဆိုရင်တဏှာရှိလို့ရတာတဏှာဆိုတာလိုချင်ခြင်းပဲမမောခြင်းပဲဖြစ်ချင်ခြင်းပဲရချင်ခြင်းပဲဘာကြောင့်လိုချင်တာလဲဖြစ်ချင်တာလဲရချင်တာလဲဆိုရင်ကောင်းတယ်လို့ထင်လို့ရချင်တာတကယ်တမ်းကဘဝဟာဒုက္ခသစ္စာမကောင်းဘူးတကယ်သိသွားရင်ဘဝဟာမကောင်းဘူးဒါပေမဲ့တကယ်မသိသေးတော့ဒီမကောင်းတာကြီးကိုပဲကောင်းတယ်လို့ထင်တယ်မှားတယ်အဲ့ဒီမှားတဲ့အထင်ကိုအဝိဇ္ဇာလို့ခေါ်မယ်နော်အဲ့ဒီမှားတဲ့အထင်အဝိဇ္ဇာကြောင့်တဏှာဆိုတာဖြစ်ပေါ်လာတယ်တဏှာဆိုတာဖြစ်ပေါ်လာသေးသမျှဘဝဆိုတာဆက်ပြီးတော့ဖြစ်နေဦးမှာပဲဒါကြောင့်တဏှာမကင်းကြသေးတဲ့ဒကာတော်မတို့ဦးဇင်းတို့တို့ဘဝသစ်ဆိုတာဖြစ်နေအောင်မှဖြစ်တဲ့အတွက်ကြောင့်ဒီဘဝချမ်းသာပြီးရောဆိုတဲ့အမြင်တူတူလေးထားလို့မဖြစ်ပါဘူးဒီဘဝလည်းချမ်းသာရမယ်နောက်ဘဝလည်းချမ်းသာရမယ်လို့ဒီလိုအရှိမျောမြင်နိုင်တဲ့ဉာဏ်နဲ့ပြည့်စုံရမယ်ခုသူ့မှာဒီအမြင်ရှိတယ်နော်ဒီအမြင်ရှိလို့ဒီစကားကိုသူလျှောက်တာနော်ရှင်ဗျာတဲ့ဒီဘဝလည်းပဲဒီပြုလို့ချမ်းသာခြင်းနဲ့ဥမွေလင်းလင်းပြောရရင်အဆင်ပြေခြင်းနဲ့ဒါကြောင့်ဒီဘဝအဆင်ပြေဖို့နီလန်ကောင်းလေးများပေးပါဒီဘဝအဆင်ပြေယုံမျှနေတယ်တပည့်တော်မကျင့်နိုင်သေးဘူးဆိုလိုတာကဘုန်းဆိုတန်တရားရှိသေးတယ်ဆက်ရအောင်မယ်အ အဲ့တော့နောင်တမလွန်လောကတန်တရားတလျှောက်ချမ်းသာမယ်အကြောင်းတရားများကလေးညွှန်ကြားပါဦးစုံအောင်တောင်းတာတော့တရားကိုသိလားဦးစင်းကတော့အဲ့ဒီဒီကဆန်တို့မင်းသားကိုလူကြီးလေးတယောက်လို့ထင်တယ်သူအကြောင်းလေးသူလည်းဝန်ခံလိုက်သေးတယ်နော်တပြည့်တော်ကကာမဂုဏ်ခံစားတဲ့လူသားတွေပါတဲ့မကင်းနိုင်သေးပါဘူးဒါကြောင့်အခုလည်းပဲအဆင်ပြေခြင်းပါလေနောင်လည်းပဲအဆင်ပြေခြင်းပါလေအဲ့ဒီတော့မြတ်စွာဘုရားကလည်းကောင်းပြီဆိုပြီးတော့ဒီဘဝဒိဋ္ဌိဇေဝဓမ္မေဒီအခုမျက်မှောက်ဘဝချမ်းသာခြင်းနဲ့အစဉ်ပြေခြင်းနဲ့ဆိုလို့ရှိရင်ကြီးပွားခြင်းနဲ့ဆိုလို့ရှိရင်ပြည့်စုံခြင်း၄မျိုးနဲ့ပြည့်စုံရမေးတဲ့ဒီနေ့ပြည့်စုံခြင်း၄မျိုးနဲ့ပြည့်စုံရမေးတဲ့ဒီကနေ့တရားကအချိန်တူတူအတွင်းမှာအချက်လက်တွေအများကြီးပြောမှာတရားကိုယ်တွေရှိနေတာဆိုတော့ဦးသင်ကတိတ်မစိုးရင်ကိုနားမလည်ရင်နောက်ထပ်ပြန်ဖွင့်ကြည့်ပြီးတော့နားထောင်လို့ရနော်အေးဒီဘဝပြည့်စုံခြင်းနဲ့ကြီးပွားခြင်းနဲ့ဆိုလို့ရှိရင်ပြည့်စုံခြင်း၄မျိုးပြည့်စုံခြင်းကိုပါဠိလိုတံပရာနော်တံပရာ၄ပါးနဲ့ပြည့်စုံရမင်းတဲ့လူငယ်တွေစတင်ပြီးတော့မှတ်မိပြန်နော်လူကြီးတွေကတော့နည်းနည်းအချိန်လွန်သွားပြီလို့ပြောရမလားမသိဘူးဟုတ်လားဒါပေမဲ့တတိယတဲ့အချိန်ဟာကိုယ့်အတွက်ဘယ်တော့မှအချိန်မလွန်ဘူးဆိုတာလည်းရှိတယ်ဟုတ်လားအဲ့တော့ဒီဘဝမှာကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်နံပါတ်1အုဋ္ဌာဏတံပရာနဲ့ပြည့်စုံရမင်းတဲ့အုဋ္ဌာဏတံပရာဆိုတာကဘာပြောတာလဲဆိုတော့စီးပွားဥစ္စာရအောင်ဘယ်လိုရှာရမလဲဆိုတာကိုနားလေသိမြင်ပြီးတော့နားလေသိမြင်တဲ့အတိုင်းတကယ်လက်တွေ့ကြိုးစားတဲ့အာထုပ်တွေတရားကိုကောက်ရင်တော့ဝီရိယပေါ့ဒါပေမဲ့သူကအုဋ္ဌာဏကိုမြတ်စွာဘုရားကကြိုးစားခြင်းဆိုပြီးတော့ရိုးရိုးလေးမပြောဘူးအကြောင်းကိုစုံစမ်းသိရှိပြီးတော့ဆိုတဲ့စကားလေးပါတယ်ဘာလို့ရင်ဘာဖြစ်မှလဲဒါသိရမယ်နောက်တစ်ခါဒီမှကြီးများဒါစီးပွားရေးစကားနော်အခုပြောနေတာကလောကီစကားနော်ဟုတ်ရဲ့လားဘာတွေဖြစ်နေတယ်လဲလောကကြီးကဘာလို့အဲ့ဒါလို့ဖြစ်တယ်လဲအဲ့ဒါလို့ဖြစ်ခြင်းတို့ဘာလို့ရမှလဲအဲ့ဒါလို့မဖြစ်ခြင်းတို့ဘာကိုရှောင်ရမှလဲအကြောင်းတရားကိုစူးစမ်းပြီးတော့နားလည်ရမယ်အကြောင်းကိုသိတာပညာတော့ဟုတ်ရဲ့လားပညာမပါဘဲနဲ့သွားနေတာဥတီချက်မရှိဘဲနဲ့လှော်ခြင်းရလှော်နေတာနဲ့တူတယ်ဟုတ်ရဲ့လားအေးလုံလဝရိယကတော့သွားမှာပဲသူကတော့ဘယ်ကိုဥတီမှာလဲဆိုတာကအခြေခံအရေးမကြီးဘူးလားအရေးကြီးတယ်ဒါကြောင့်မြတ်စွာဘုရားကနံပါတ်1ပြည့်စုံရမယ်ဥဋ္ဌာဏတံပရာဆိုတာကိုဘာလုပ်ရမယ်ဆိုတာကိုသိမြင်နားလည်ပြီးတော့အကြောင်းတရားကိုစူးစမ်းသိရှိပြီးတော့လုံးလာကျိုးကုတ်အထုတ်တဲ့တရားမပြင်းရဘူးမပြင်းမှကြီးပွားမှာနော်မလုံရင်မရဘူးမသွားရင်မရောက်ဘူးမစားရင်မဝဘူးဟုတ်ရဲ့လားအေးလောကီချမ်းသာပဲဖြစ်စီလောကုတ္တရာချမ်းသာပဲဖြစ်စီလောကုတ္တရာအင်းလုံးလာဝရိယနဲ့ကင်းပြီးတော့မရနိုင်ဘူးနော်နိဗ္ဗာန်ဆိုတဲ့တရားပိုဝေးတာပေါ့လုံးလာဝရိယမရှိတဲ့ပုဂ္ဂိုလ်တွေအတွက်ဟုတ်ရဲ့လားခုဒီမှာမြတ်စွာဘုရားကအေးပစ္စုပ္ပန်ဘဝကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်နံပါတ်1ဥဋ္ဌာဏတံပရာတဲ့လုံလဝရိယနဲ့ပြည့်စုံရမယ်နော်ပြီးတဲ့တခုတခုကိုအရှိကြီးမပြောနိုင်ဘူးနော်အေးနောက်နံပါတ်2အာရခတံပရာအာရခဆိုတာစောင့်ရှောက်ခြင်းပဲကိုယ့်ရဲ့ဉာဏ်ပညာကိုယ့်ရဲ့လုံလဝရိယကိုအသုံးချလို့ရရှိထားတဲ့ပိုင်ဆိုင်ထားတဲ့စီးပွားဥစ္စာအခြေအနေခေါင်းတွေကိုမပြောင်းပြစ်အောင်မပြည့်စည်အောင်ထိမ့်သိမ့်နိုင်ရမယ်ကာကွယ်စောင့်ရှောက်နိုင်ရမယ်မြတ်စွာဘုရားကတော့ကိုသားသမီးလေးတွေကိုလိမ္မာရည်ကြီးနေခြင်းလို့မေတ္တာကြီးစွာနဲ့ဆုံးမတဲ့မိဘလိုပါပဲအသေးစိတ်ပြောတယ်ငါရှာထားတဲ့ပစ္စည်းလေးတွေမီးမလောင်ပါစေနဲ့ရေမမျောပါစေနဲ့တခိုးတွေမခိုးပါစေနဲ့အချင်းမနစ်တတ်တဲ့လူတွေမယူပါစေနဲ့မင်းနေအနိုင်ထက်ပြုတ်ပြီးတော့မယူပါစေနဲ့အဲ့ဒီရန်သူမျိုး၅ပါးကလုံခြုံအောင်ထိမ့်သိရမယ်စာလိုပြောတော့ရှေးယိုကြီးဆန်တယ်မြန်ထင်နေမလားမသိဘူးမီးလောင်လို့ကုန်တဲ့ပစ္စည်းတွေတစ်နှစ်တစ်နှစ်နိုင်ငံမှာတန်ပေါင်းဘလောက်ရှိမယ်ထင်လဲမကာကွယ်နိုင်ကြဘူးမစောင့်ရှောက်နိုင်ကြဘူးဟုတ်ရဲ့လားအေးစဉ်းစားတော့တကယ်ဒီမိုက်များအဲ့ဒါလိုရန်သူမျိုး၅ပါးရဲ့လက်ကလွတ်အောင်ကိုရှာထားတဲ့ပစ္စည်းလေးတွေကိုမပြောက်ပြက်အောင်ထိမ့်သိမ့်နဲ့ကာကွယ်တယ်စောင့်ရှောက်တယ်ဆိုတဲ့အာရခတရားရှိရမယ်ဒါမှကြီးပွားချမ်းသာမှာဦးသင်ကလေအဲ့ဒီတုတ်တန်ကိုလေ့လာကြည့်တော့မြတ်စွာဘုရားကရအောင်ရှာခိုင်းတဲ့နေရာကိုတိတ်မပြောဘူး။ရပြီးသားကိုမပြောက်ပြက်အောင်ထိမ့်သိမ့်တဲ့အပိုင်းမှာအလေးပေးပြီးတော့ပြောထားတာကိုတွေ့ရတယ်။ဟုတ်တယ်။ ဘလောက်ဖဲဝင်ပေါက်ကြီးပါတယ်ပြောပြောထွက်ပေါက်ကအဲ့ဒါတည်းကြီးနေမယ်ဆိုရင်ဘာမှဖတ်တင်မှာမဟုတ်ခက်တာကလူတွေကရအောင်ရှာမယ်ရအောင်ရှာမယ်ဆိုတာသာဂယုစိုက်ကြတာဒါကလေးမပြောက်ပြက်အောင်ဆိုတာကြတော့မေးလျော့နေတဲ့တည်းဟုတ်ရဲ့လားအေးဒါကြောင့်နံပါတ်1အာရခတံပရာစောင်းလျှောက်ရမယ်ထိမ့်သိမ့်ရမယ်နော်စောင်းလျှောက်ရမယ်ထိမ့်သိမ့်ရမယ်ပြက်လို့ပြက်စီမလို့ရဘူးဟုတ်ရဲ့လားအေးနောက်နံပါတ်3ကလျာဏမိတ်တံပရာတဲ့ကလျာဏမိတ်တဆိုတာကမိတ်ကောင်းဆွေကောင်းပေါ့နော်မိတ်ကောင်းဆွေကောင်းဆိုတဲ့မိတ်ဆွေကောင်းရှိခြင်းဆိုတဲ့အင်္ဂါရက်နဲ့ပြည့်စုံရမယ်ဒီနေရာမှာမြတ်စွာဘုရားကဒီလူဟာမိတ်ဆွေကောင်းမှာဒီလူဟာမိတ်ဆွေရုပ်ပါလို့ဘယ်လိုနည်းနဲ့သိနိုင်မလဲဆိုတဲ့အဖြေကလေးကိုပြောထားတယ်လူမိုက်ဆိုတာလဲထင်ရှားတဲ့အမှတ်သားရှိတာမဟုတ်ဘူးလေဟုတ်ရဲ့လားဒါပေမဲ့မြတ်စွာဘုရားကတော့အမှတ်အသားလက္ခဏာအနေနဲ့လူမိုက်ရဲ့လက္ခဏာဆိုတာဘာပေါင်းသင်းဆက်ဆံရမယ်ပညာရှိသူတော်ကောင်းရဲ့လက္ခဏာကဘာဆိုတာကိုဟောထားတာတွေတော့အများကြီးရှိတယ်ကိုကအဲ့ဒီလက္ခဏာကိုကြည့်တဖို့ပဲလိုတယ်လက်ပေါ်မှာရှိတဲ့လက္ခဏာကိုပြောတာမဟုတ်ဘူးเนาะလက္ခဏာဆိုတဲ့ပါဠိစကားကအမှတ်အသားလို့အဓိပ္ပာယ်ရတာဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကကလျာဏမိတ်တံပရာမိကောင်းဆွေကောင်းကိုပေါင်းရမယ်ဆိုတဲ့နေရာမှာဘယ်လိုပုဂ္ဂိုလ်မျိုးဒီမိကောင်းဆွေကောင်းလဲဆိုတာလေးချက်ပြောတယ်သတ္တာသီလစာကပညာကာယံလေးနဲ့ဆိုတော့မှတ်ရတာလွယ်ပါလေဗျာเนาะသတ္တာသီလစာကပညာတတ္တာဆိုတာကယုံသိယုံတိုက်တာကိုယုံလိုက်လို့စိတ်ထဲမှာကြီးလင်းလာတဲ့သဘောကိုတတ္တာလို့ခေါ်တယ်။အတူတူပြောရရင်တော့ဘုရားတရားတန်ခါကံကံရဲ့အကျိုးကိုယုံကြည်တာတတ္တာတရား။သီလဆိုတာက၅ပါးသီလ။စာကဆိုတာကတော့ဆွဲလန်းမှုကင်းစွာစွန့်လွတ်နိုင်တဲ့သဘောစာကဆိုတာစွန့်တာပဲ။နော်။ပညာဆိုတာကတော့လောကရဲ့သဘာဝခန္ဓာရဲ့သဘာဝကိုအမှန်တိုင်းသိမြင်နားလည်တာပညာပဲ။အဲ့ဒီတတ္တာတိလစာကပညာဒီတရား၄ပါးရှိတဲ့လူကိုပေါင်းသင်ပါတဲ့မြတ်စွာဘုရားကပြည့်စုံအောင်ထပ်ပြီးတော့ပြောတယ်ပေါင်းယုံပေါင်းနေယုံနဲ့မလုံလောက်သေးဘူးတဲ့သူ့ရဲ့အတုကိုလည်းလိုက်ပြီးတော့ကျင့်လိုက်ပါဦးတဲ့ဟောနော်တရားတရားရှိတဲ့လူကိုပေါင်းပါပြီးရင်တရားတရားရှိတဲ့အလေအကျင့်ကိုပြုစုပြုထောင်ပါတိလရှိတဲ့လူကိုပေါင်းပါကိုကိုယ်တိုင်တိလရှိအောင်ကြိုးစားပါစွန့်ရဲတဲ့ပုဂ္ဂိုလ်ကိုပေါင်းတဲ့မှာကိုကိုယ်တိုင်စွန့်ရဲအောင်ကြိုးစားပါသိမြင်နားလည်မှုများတဲ့ပုဂ္ဂိုလ်ကိုပေါင်းတဲ့မှာကိုကိုယ်တိုင်လည်းသိမြင်နားလည်အောင်ကြိုးစားပါအဲ့ဒါဒီကလျာဏမိတ်တသမရာတဲ့နော်ပြည့်စုံအောင်ပြောတာနော်မိကောင်းဆွေကောင်းကိုပေါင်းဆိုတာပေါင်းယုံပေါင်းရမှာမဟုတ်ဘူးမိကောင်းဆွေကောင်းရဲ့အတုကိုလည်းလိုက်ပြီးတော့ကျင့်သုံးရမယ်အတုယူရမယ်ဒါမျိုးတာနော်အေးအဲ့ဒါပါလေကလျာဏမိတ်တသမရာသမထာ၄ချက်ပြောမှာเนาะခု၃ချက်ပြီးသွားပြီเนาะဥဒ္ဓါနာသမထာလုံလဝရိယရှိရမယ်အရခသမထာရှာဖွေလို့ရတာလေးကိုစောင့်ရှောက်ထားရမယ်ပြီးတော့ကလျာဏမိတ်တသမထာတရာသီလစာကပညာရှိတဲ့ပုဂ္ဂိုလ်ကိုပေါင်းပြီးတော့အတုလိုက်ပြီးတော့ကျင့်သုံးရမယ်နောက်သမထာကတမဇီဝိတသမထာတဲ့မြတ်စွာဘုရားရဲ့ကရုဏာတော်ကတော့အင်မတန်ပေါ်လွင်တယ်တမဇီဝိတဆိုတာဘာလဲဆိုတော့ကိုယ့်ရဲ့ဝင်ငွေနဲ့ထွက်ငွေကိုမျှတအောင်ချင့်ချိန်ပြီးတော့သုံးစွဲတတ်ရမယ်။ဒါမျိုးဆိုဗျာလူကြီးလူရတွေကိုထဲထဲဝင်ဝင်ပြောနေတာတော့အကုန်သိတယ်နော်။ဟုတ်လား။တရားသိတဲ့လူကကျန်တာသိဖို့ဘာမှသိခဲရင်တဲ့ကိစ္စမဟုတ်ဘူး။ဒါကဦးစင်ကအပေါ်ရန်ပြောတာပါ။မျက်စွာဗျာကတော့အကုန်သိပြီးသားပဲ။ဟုတ်ရဲ့လား။အေး။တမဇီဝိတသမရာဆိုတာအဲ့ဒါပဲ။နော်။ငါဘလောက်ရအောင်ရှာနိုင်တယ်လေ။ငါဘလောက်သုံးမလဲဆိုတာငါဘလောက်ရအောင်ရှာနိုင်မလဲဆိုတာပေါ်မှာမူတည်ပြီးတော့တွက်ချက်ရမယ်သဘောဟုတ်ရဲ့လားဒါကြောင့်သူများတွေအလောက်သုံးနိုင်ငါအလောက်သုံးစရာမလိုဘူးငါဘလောက်ရှာနိုင်တယ်လဲဆိုတာကိုပဲကြည့်ပြီးတော့ငါဘလောက်သုံးရမလဲဆိုတာကိုဆုံးဖြတ်ရမှာမြတ်စွာဘုရားကတော့ဥပမာလေးနဲ့တောင်ပြောတယ်ချိန်ဝင်ထဲမှာပစ္စည်းထည့်ပြီးတော့ချိန်တလူမျိုးကိုချိန်ကြည့်ရမယ်တဲ့ဟုတ်ရဲ့လားပါဠိတော်ထဲမှာအဲ့တိုင်းလာတာနော်ချိန်ဝင်ကိုမြှောက်ပြီးတော့ကြည့်တလူမျိုးဘယ်ဘက်ကမြန်ရှာပြူသွားမလဲเนาะထွက်ငွေဘက်ကရှာပြူတော့ခဏလေးနွမ်းပါသွားမှာပဲသိကြတယ်ဟုတ်ရဲ့လားခက်တာကလည်းဒီလောက်လွယ်တဲ့ကိစ္စကိုပဲမတိပဲဖြစ်နေကြတာကခက်နေတာကိုဟုတ်ရဲ့လားသူများသုံးရင်သုံးကျင်တာသူများစားရင်စားကျင်တာသူများနဲ့ကိုယ်နဲ့ကတူနိုင်သလားမတူနိုင်ဘူးဒါကြောင့်မြတ်စွာဘုရားကဒီမှာကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်သရုပ်ထချက်ပြည့်စုံရမှာက တမရှိဝိတတံပရာဝင်ငွေထွက်ငွေကိုမျှတအောင်သုံးဆွဲတရမယ်ဟုတ်ရဲ့လားအေးအဲ့ဒီတံပရာ၄ချက်နဲ့ပေးသပေါင်းသူတော်ကောင်းတို့ကတတ်နိုင်တယ်မြတ်ပြည့်စုံအောင်ကြိုးစားမယ်ဆိုလို့ရှိရင်ကြိုးစားနိုင်တယ်လို့မြတ်စွာဘုရားကတော့ရေရေကြီးအမခံထားတယ်ဒီဘဝကောင်းစားလိမ့်မယ်ကြီးပွားလိမ့်မယ်ချမ်းသာလိမ့်မယ်တဲ့အဒွိဇဝဆနာဗုဒ္ဓအမောဃဝဆနာဇိနာနှခွန်းသောစကားကိုမပြောသောမြတ်စွာဘုရားအချီးနီးသောစကားကိုမပြောသောမြတ်စွာဘုရားအဲ့ဒီလိုမြတ်စွာဘုရားကပြောခဲ့တဲ့စကားနော်မယုံမရှိကြနဲ့ဟုတ်လားတမရာ၄ပါးနဲ့သာပြည့်စုံမယ်ဆိုလို့ရှိရင်ဒီဘဝတေချာပေါက်ကြီးပွားလိမ့်မယ်အဲ့ဒီမှာမြတ်စွာဘုရားကစိတ်မချတဲ့သဘောနဲ့ထပ်ပြီးတော့အသေးစိတ်မှားပြန်တယ်ဒါအဲ့ဒီတမရာ၄ပါးနဲ့ပြည့်စုံလို့မင်းတို့မှာပစ္စည်းတွေတော့အများကြီးရပြီအဆင်ပြေမှုတွေတော့အများကြီးကြုံရပြီဒါပေမဲ့သတိထားစရာဂျန်သေးတယ်တဲ့အဲ့ဒါကဘာလဲဆိုတော့အဲ့ဒီရထားတဲ့အစုအပုံကလေးဟာ၄မျိုးသောအကြောင်းတရားကြောင့်လည်းပျက်စီးသွားနိုင်သေးတယ်တဲ့ပြီးတဲ့ရတဲ့အကြောင်း၄မျိုးကိုဟောပြီးတော့ပျက်စီးစရာအကြောင်း၄မျိုးကိုဆက်ဟောတယ်နော်အဲ့ဒါကိုတော့ဦးဇင်းအတူချုပ်ပဲပြောမယ်အဲ့ဒါဘာလဲဆိုတော့နံပါတ်၁အဋ္ဌိဒုဒ္ဒမိမလိုက်စားမယ်ဆိုရင်တေချာပေါက်ဆုံရှုံသွားလိုက်မယ်ပျက်စီးတယ်နော်နံပါတ်1သူရာဒုဒ္ဒအရက်တော့မယ်အရက်သေးစာကျူးမယ်ဆိုရင်အဲ့ဒါတေချာပေါက်ပျက်စီးနိုင်တယ်ဟုတ်ရဲ့လားနောက်နံပါတ်3အခဒုဒ္ဒလောင်းကစားကျူးမယ်ဆိုရင်လည်းအဲ့ဒါပျက်စီးသွားအောင်မှာပဲနော်နောက်နံပါတ်4ပါပမိတ္တာရုပ်မာတဲ့မိတ်ဆွေရှိမယ်ဆိုရင်လည်းပျက်စီးအောင်မှာပဲမိတ်ဆွေကိုအရေးကြီးလို့နှစ်ခါထပ်ပြောတာနော်ရှာတဲ့နေရာမှာလည်းပဲမိကောင်းဆွေကောင်းရှိမှရမယ်မေယုံမှရှိရင်တော့ဟောပျက်စီးသွားနိုင်တယ်ဟုတ်တာပေါ့နော်မကောင်းတဲ့မိတ်ဆွေရှိရင်မြန်မြန်နွမ်းပါသွားနိုင်တယ်အဲ့ဒီအေးတတိထားရမယ်နော်ကိုပေါင်းသိနေတဲ့ပုံကိုယ်တွေဟာဘယ်လိုပုံကိုယ်တွေလဲဆိုတာကိုဟုတ်ရဲ့လားအဲ့တော့ဘေးသက်တော်ကဒီအတွေ့အကြုံဒီအကြာမြင်ဒီဘဟုတုတ္တဥစဉ်တို့တဲ့ပို့ပြီးတော့များမယ်ထင်ပါလေနော်မိမလိုက်စားလို့နော်အရက်ဒေသာတောက်စားလို့လောင်းကစားကျူးလို့မေယုံဆွေယုတ်တွေပေါင်းသိလို့ရပြီးသားဖြစ်ပြီးသားစီးတဲ့ကလေးတွေမျောသွားတာအများကြီးမကြုံဘူးလားကြုံဘူးတာပေါ့နော်အဲ့ဒီမှာမြတ်စွာဘုရားကဥပမာလေးနဲ့တောင်ပြောတယ်ဗျာဟိုတစ်ဖက်ဆယ်ခံကြီးရှိတယ်ဆိုကြပါစို့တဲ့တစ်ဖက်ဆယ်ခံဆိုတာကပေတရုကသိခြင်းမှသိမယ်ဟုတ်လားဟိုတစ်ဖက်ကမြည်မြင့်ရှိတယ်အောက်ကနေနေတာရှိတော့အောက်ကနေပြီးတော့ဘောင်းတစ်ခုတည်းခတ်လိုက်တာနဲ့ဆယ်ကြီးဖြစ်သွားတာဒါကိုတစ်ဖက်ဆယ်ခံလို့ခေါ်တယ်နော်အဲ့ဒီတစ်ဖက်ဆယ်ခံမှာတဲ့ဖက်ပေါက်ကိုအကုန်လုံးဖွင့်ထားတယ်ဝင်ပေါက်ကလည်းဘာမှဝင်မလာဘူးမိုးကလည်းမရွာဘူးဆိုရင်တေချာပေါက်ဒီကန်ကြီးဟာခန်းချောင်းနေမယ်တဲ့ဟုတ်လားအေးထွက်ပေါက်တွေကိုအကုန်ပိတ်ထားပြီးတော့မိုးကလည်းရွာမယ်ဝင်ပေါက်ကိုလည်းအကုန်ဖွင့်ထားတယ်အဲ့ဒါဆိုရင်တေချာပေါက်ဒီကန်ကြီးဟာရည်တွေနဲ့ပြည့်နေမှာပဲတဲ့အဲ့ဒါခုနတုန်းကအဋ္ဌိဒုဒ္ဒသူရာဒုဒ္ဒအခဒုဒ္ဒပါပမိတ္တတာဆိုတဲ့မိမကျူးခြင်းအယက်ကျူးခြင်းလောင်ကစားကျူးခြင်းမယုတ်ဆွေယုတ်မှရှိခြင်းဆိုတာအဲ့ဒါထွက်ပေါက်ကြီး၄ပေါက်ပဲတဲ့သူတို့ကိုကောင်းကောင်းပိတ်ထားတဲ့ဟုတ်ရဲ့လားသူတို့ကိုမပိတ်နိုင်ဘူးဆိုလို့ရှိရင်အဲ့ဒါဒီနေ့နေ့တစ်ချိန်ချိန်မှာပျက်စီးသွားမှာပဲเนาะဒါမျက်စွာဖက်မြင်တယ်เนาะအေးဒါကြောင့်မို့လို့ပြည်စုံချင်း၄မျိုးနဲ့ကိုကြိုးစားထားလို့ရတာ၄ကိုလည်းပဲပေါက်လွတ်ပဲသာဖြစ်မသွားအောင်အဲ့ဒီအချက်ကိုလည်းမလုပ်ရမလဲသတိထားရမယ်သတိထားရမယ်ဟုတ်ရဲ့လားအေးအဲ့ဒါလိုသတိထားပြီးတော့ထွက်ပေါက်၄ပေါက်ကိုပိတ်နိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒါတေချာပေါက်ဒီဘဝအတွက်စိတ်ချရပြီ။တော့ဒီဘဝအတွက်အဆင်ပြေလိမ့်မယ်ကြီးပွားလိမ့်မယ်တဲ့မြတ်စွာဘုရားက။အဲ့ဒီမှာဆက်ပြီးတော့ဦးဇင်းတို့အရေးကြီးတဲ့တမလွန်ချမ်းသာနော်တံပရာယိကဒုက္ခလို့ဇာကတော့သုံးတာပေါ့ဗျာ။နော်တံပရာယိကဒုက္ခဆိုတာကတမလွန်ချမ်းသာပေါ့။အဲ့ဒီတမလွန်ချမ်းသာအတွက်ကြတော့လည်းပဲမြတ်စွာဘုရားကတံပရာ၄မျိုးပဲထပ်ပြီးတော့ဟောတယ်။ပြည်စုံချင်း၄မျိုးနဲ့ပြည်စုံရမယ်တဲ့။မှတ်လို့လွယ်တာပေါ့ဗျာ။နော်ရှေ့၄မျိုးနဲ့တော့မတူဘူးသူက။ဟုတ်ရဲ့လား။အေးတမလွန်လောကအတွက်ပြည်စုံရမယ်ပြည်စုံချင်း၄မျိုးကဘာတွေတုံးဆိုတော့နံပါတ်၁တဒ္ဒါတံပရာတဲ့။စောစောတုန်းကနည်းနည်းလေးတော့ပြောခဲ့ပြီနော်။ဘယ်နေရာမှာပြောလိုက်တာလဲ။ကလျာဏမိတ်တာနေရာမှာပြောလိုက်တာဟုတ်လား။တဒ္ဒါတံပရာတဲ့။တရာတရားနဲ့ပြည့်စုံရမေးတဲ့တိလတံပရာတဲ့ကိုကျင့်တရားနဲ့ပြည့်စုံရမေးတဲ့နော်စာကတံပရာတဲ့ ပေကံစွန့်ကျဲမှုနဲ့ပြည့်စုံရမေးတဲ့နော်ပြီးတော့ပညာတံပရာတဘာဝတရားတွေကိုအမှန်တိုင်သိမြင်နားလည်တဲ့အသိဉာဏ်ပညာနဲ့ပြည့်စုံရမေးလို့တံပရာ၄ပါးဆက်ပြီးတော့ဟောတယ်အဓိကရည်ရွယ်တာကိုပြောတာနော်အဲ့ဒီတံပရာ၄ပါးနဲ့ပြည့်စုံရင်ဒီဘဝလည်းပဲချမ်းသာနိုင်ပါလေဟုတ်လားသို့သောမြတ်စွာဘုရားကတော့ဒီနေရာမှာတံပရာရှိကဒုက္ခအတွေ့တရာသီလစာကပညာဆိုတဲ့တံပရာ၄ပါးကိုဆက်ပြီးတော့ဟောတာအဲ့တော့တမလွန်လောကဆိုတာကလည်းထက်မတွက်လို့မရဘူးထက်တွက်လို့ထက်မတွက်လို့မရဘူးဆိုတာကိုလည်းစောစောကဦးသိန်းတို့ပြောခဲ့တယ်နော်အေးဒီထဲမှာဒီပိဋကထဲမှာတော့နောက်ဘဝဆိုတာတွေတမလွန်လောကတန်တရားဆိုတာတွေကိုယုံမတန်တရားရှိတယ်လို့ပါမယ်မထင်ပါဘူးဟုတ်ရဲ့လားဒါပေမဲ့ခစ်လူငယ်တွေဩလက်တွေ့မှာယုံမယ်ဆိုတဲ့ပုံကိုယ်တွေနော်ဦးသိန်းတို့တမလွန်လောကနဲ့ပတ်သက်ပြီးတော့ဒီဘဝတည်ပြီးတော့နောက်ထပ်ဖြစ်အောင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့တန်တရားများအကယ်၍ရှိမယ်ဆိုလို့ရှိရင်ဒီလောက်လေးနဲ့တဲ့အရေးကြီးတဲ့ကိစ္စကိုတန်တရားအစင်မှာမထားသင့်ဘူးလေ့လာရမယ်စုံစမ်းရမယ်စူးစမ်းရမယ်မေးရမယ်မြန်းရမယ်ဒီတမလွန်ကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်ရဲ့လားအဲ့ဒါဦးစင်ကလူငယ်တွေကိုညွှန်ညင်တာကဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ရှိမှဒီဘာသာကြီးတန်တရားတစ်လျှောက်လုံးကိုယ့်ရဲ့အမြင်တွေဟာခိုင်မာပြီးတော့ကောင်းတဲ့လူတစ်ယောက်ဖြစ်နိုင်တယ်။တန်တရားနဲ့ပတ်သက်ပြီးတော့ကံနဲ့ပတ်သက်ပြီးတော့တမလွန်နဲ့ပတ်သက်ပြီးတော့တန်တရားတွေဖြစ်နေတယ်ဆိုလို့ရှိရင်သူ့ရဲ့သဒ္ဓါတရားဟာပြောညံ့နေတဲ့အတွက်ကြောင့်ဖြောင်းပြောင်းသွားဖို့မလွယ်ဘူး။ဟုတ်ရဲ့လား။ဒါကြောင့်ဒီကိစ္စအင်မတန်လေးနက်တယ်လို့ဦးစင်ကတော့ခံယူတယ်။ဒီဘဝတန်တရားအမြင်ပေါ်မှာအခြေခံမှဦးစင်တို့ရဲ့ဗုဒ္ဓဘာသာကဒီဘဝတန်တရားအမြင်အခြေခိုင်မာတယ်ဆိုလို့ရှိရင်သစ္စာလေးပါးကိုထိုးထွင်းသိဖို့အများကြီးဂွင်းဆက်တွေအကျိုးကျေးဇူးပြုတာတွေအများကြီးရှိလိမ့်မယ်။အော်တဘွားပြီးတဘွားတဘွားပြီးတဘွားမွေးတယ်သေးတယ်မွေးတယ်သေးတယ်ဘာကောင်းလဲ။ဒုက္ခသစ္စာကိုသိသွားနိုင်တယ်နော်။ဟုတ်ရဲ့လား။အေးဘဝတန်တရားအမြင်ကိုမြင်မှလုတ်တာကိုင်းတာပြောတာဆိုတာတွေးတာခေါ်တာလဲလေးနဲ့နိုင်တာ။ဒီဘဝပြီးရင်ပြီးတာပဲဆိုလို့ရှိရင်ဘာမှလေးနဲ့စရာအကြောင်းမရှိဘူး။ဟုတ်ရဲ့လား။ဒါကြောင့်တမလွန်လောကနဲ့ပတ်သက်ပြီးတော့လူငယ်တွေကိုဦးဇင်းတို့ပြောစရာအများကြီးရှိတယ်။တိသတရားတစ်ပုဒ်တောင်ဦးစင်ကဟောဖို့စီစဉ်ထားတယ်။တန်တရားလမ်းဆောင်မှာရက်မနေပါနဲ့ဆိုပြီးတော့ရက်နေရင်တော့ဒုက္ခရောက်မှာပဲနော်။အေးဒါကြောင့်ဦးစင်တို့ကဟိုဆရာကြီးဒေါက်တာမင်းတင်မွန်ရေးတဲ့ရှေးဘဝနောက်ဘဝသိပ္ပံနိကြအထောက်ထားများဆိုတဲ့စာအုပ်ကိုဖတ်စီခြင်းနဲ့ဒီနေ့ကစာအုပ်တုပ်လည်းတွေ့တယ်။တိုးထက်ရေးလာမြန်မာပြည်မှလူဝန်စားများတဲ့အင်မတန်ခိုင်မာတဲ့အကြောင်းတရားတွေသိပ္ပံပညာနဲ့ဘယ်လိုမှဖြည့်ရှင်းလို့မရတဲ့အကြောင်းတရားတွေဟိုဦးဇင်းတို့အခုဆိုရင်အသက်60ကျော်လောက်တောင်ရှိပါရောမယ်ဒေါက်တာဇော်ဝင်းအောင်ဆိုတာလေဒုတိယကမ္ဘာစစ်တုန်းကအမေရိကန်ဘုံကျဲလေရင်မောင်းသမားပဲသူကဟုတ်လားအဲ့ဒါဂျပန်နေပြစ်ချလို့သိတာအဲ့ဒါမိထီလာမြို့မှာလူဝန်သားဖြစ်တာနော်အဲ့ဒါ3နှစ်သားလေးလောက်ရတော့အကုန်ပြောတာပဲသူ့နာမည်ကဘဇူးအကုန်ပြောဟုတ်လားအဲ့ဒါခုနှစ်နှစ်သားလောက်ထိရှူဖနက်နဲ့အနောက်တန်းဝိဆုံမဲ့သူကအမြဲတမ်းဝတ်ပေးရတာသူ့ကိုနော်အဲ့ဒါသူအကုန်ပြောနိုင်တယ်ဒါပေမဲ့မွေးလာတာအသားညူညူအမေအဖေနှစ်ယောက်ကမွေးလာတာသူကတကယ့်အမေရိကန်မအမေရိကန်မဲ7နေရောမျက်ခုံးမွေးတွေရောအကုန်လုံးရှူနေတယ်ဟုတ်လားအဲ့ဒါတော်တော်စမ်းကြည့်တယ်အဲ့ဒီလူဝင်သားမိသားစုသူတို့တအိမ်ထဲနဲ့အဲ့ဒါလူပြူ3ယောက်ဝင်စားတာရှိတယ်နော်အဲ့ဒါဒီအကုန်လုံးစိတ်ဝင်စားတဲ့သိကောင်းတယ်အဲ့ဒါဦးဇင်းတို့ဒေါက်တာစတီဗင်ဆန်ဆိုတာဒီနိုင်ငံလာပြီးတော့အဲ့ဒီအကြောင်းတွေကိုအများကြီးလေ့လာပြီးတော့သူတည်တနာပြုတာဦးဇင်းတို့နိုင်ငံကလူဝင်စားကိစ္စကထူးဆန်းတဲ့ကိစ္စမဟုတ်အလုံးကလက်ခံထားတာကိုဟုတ်ရလားကိုဆရာဝန်ကြီးဥတာလာလို့ဆိုရင်အပြူကြီးဒေါ်ရွှေမေဘဝကလာတာအကုန်လုံးပြောနိုင်တယ်သူလူထားတဲ့ခေါင်းလောင်းတွေရှိတယ်ပိဋကတ်သုံးပုံစာအုပ်တွေရှိတယ်ကြီးသေးတွေရှိတယ်အရင်ဘဝမိမဖြစ်တာမကြိုက်ဘူးအဲ့ဒါအပြူကြီးဘဝနဲ့နေတာနောက်ဘဝယောက်ျားဖြစ်ချင်တယ်ဆိုပြီးတော့ကိုအဲ့ဒါညံလဲကြီးကျင်တယ်ဆိုပြီးတော့ကိုပိဋကတ်သုံးပုံလှူတယ်အဲ့ဒါသူ့ဘဲမှာလှူခဲ့တယ်အဲ့ဒါသူထမိုးငှဲ့ရင်းနဲ့အငွေ့တွေဟပ်ပြီးတော့ရင်ပတ်ကြီးမှာဒဏ်ရာတွေရလာအဲ့ဒါဒီဘဝတော့အမဲတွေပါလာတယ်သိတ်ဆန်းကျတဲ့ကိစ္စတွေဟုတ်ရဲ့လားအရင်ဘဝကဒဏ်ရာတွေဒီဘဝပါလာတဲ့ကိစ္စကိုဖြည့်ရှင်းရတာတော်တော်ခက်တယ်ဒါပေမဲ့သိတ်စိတ်ဝင်စားတဲ့အကောင်းတယ်ဆိုတာကတော့သိကြတယ်ဟုတ်ရဲ့လားအခုဓမ္မသရိယဥယျာဉ်နိုင်တို့ဇာယဆရာကြီးတွေအဲ့ဒါအရင်ဘဝကကရင်တယောက်ဘဝကနေပြီးတော့သူလူလာဖြစ်တာဘုန်းကြီးဖြစ်တာအမလေးဘုန်းကြီးဖြစ်တော့အရင်ဘဝကသမီးတွေအိမ်မှာအကြာကြီးသွားနေသူကအကုန်ပြောနိုင်တယ်အများကြီးပါပဲပြောရလို့ရှိရင်ဟုတ်ရဲ့လား အဲ့ဒီတော့အဲ့လိုမျိုးဘဝတန်တရားအမြင်ကိုခိုင်မာစွာတိဆောက်ပြီးတော့အေးဒီဘဝကြီးပွားရုံချမ်းသာရုံနဲ့မပြီးသေးဘူးတန်တရားမှာအခြေအနေကောင်းဖို့လိုတယ်ဒီအမြင်ခံရမယ်နော်ပြီးရင်တဆင့်တက်ရမယ်ကြီးပွားသည်ဖြစ်စေချမ်းသာသည်ဖြစ်စေဘဝဆိုတာဖြစ်ပေါ်လာပြီးရင်ပျောက်ကွယ်ရတာပဲဖြစ်ပေါ်လာပြီးရင်ပျောက်ကွယ်ရတာဘယ်ဟာမှအတ္တီထာဝရဆိုတာရှိတာမဟုတ်ဘူးပြောင်းလဲနေတဲ့သဘောတရားလှုပ်ရှားနေတဲ့သဘောတရားအိန္ဒိယမရတဲ့သဘောတရားအတ္တိမရှိတဲ့သဘောတရားဘယ်နည်းနဲ့မှအကောင်းဖြစ်နိုင်မှုဆိုတာကိုဆက်ပြီးတော့ဉာဏ်ကိုရင့်ကျက်စေရမယ်ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့တမလွန်လောကအကြောင်းပြောရင်တမလွန်ကြီးပွားချမ်းသာရေးဆိုတဲ့သဒ္ဓါသီလစာကပညာအကြောင်းကိုပြောလိုက်ရမှာမဟုတ်ဘူးဟုတ်ရဲ့လားအဲ့တော့ဘိသက်တို့ကိုဖြစ်စေချင်တာကဓာရီကိုစိတ်ထဲမှာလေးနဲ့ရင်လေးနဲ့တလောက်ဦးဇင်းတို့မြတ်စွာဘုရားရဲ့တရားတော်တွေဟာပို့ပြီးတော့လေးနဲ့လာလိမ့်မယ်ဒီကိစ္စမလေးနဲ့ရင်မလေးနဲ့တလောက်တရားတွေဟာလေးနဲ့ဖို့သိပ်ပြီးတော့အကြောင်းမရှိဟုတ်ရဲ့လားအဲ့ဒီလူအတွက်ပြောတာနော်တရားကတော့လေးနဲ့ပြီးသားပဲဟုတ်ရဲ့လားအဲ့ဒီအမြင်ကိုအခြေခံထားမှဒါကြောင့်အဲ့ဒီအမြင်ကိုခိုင်မာအောင်လေ့လာဖို့ဆွဆန်းဖို့ယုံကြည်ဖို့သိမြင်ဖို့နားလည်ဖို့မလိုဘူးလားလိုတယ်အဲ့တော့မြတ်စွာဘုရားကတဏှာရှိနေသေးသမျှဆက်ရအောင်မဲ့ဘဝတန်တရားမှာအရှင်ပြည့်ခြင်းနဲ့ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်နံပါတ်1တတ္တတရားနဲ့ပြည့်စုံရမယ်တတ္တတရားဆိုတာဘာလဲအဲ့ဒီမှာတော့မြတ်စွာဘုရားကတူတူလေးပဲအတိပ္ပယ်ဖွင့်ဆိုတယ်မြတ်စွာဘုရားရဲ့ဂုဏ်တော်၉ပါးကိုယုံကြည်ရဆိုရင်အဲ့ဒါတတ္တတရားပဲလေအဲ့ဒါဘုမရှည်သေးတယ်တလုံးနဲ့မှတ်ခြင်းတယ်ဆိုရင်တော့မြတ်စွာဘုရားဒီအားလုံးကိုသိတယ်ဆိုတဲ့သဗ္ဗညုတ္တဉာဏ်ကိုယုံကြည်တယ်ဆိုရင်အဲ့ဒါတတ္တတရားပဲလို့မှတ်ရမယ်ဟုတ်ရဲ့လားအေးတချို့နေရာတွေမှာတော့မြတ်စွာဘုရားကိုယ်တော်တိုင်အဓိပ္ပာယ်ဖွင့်ပါတယ်ဘုရားတရားတန်ခါဟုတ်ရဲ့လားဘုပိတ္တုရိုးနေအောင်ကြားဖို့ပါတယ်ကံကံရဲ့အကျိုးကိုလုံးတလို့ကိုဖြစ်မယ်ဟုတ်ရဲ့လားအေးငါတန်တံမှာကောင်းအောင်လုပ်နိုင်တဲ့အစွမ်းတွေရှိတယ်ငါတန်တံမှာဆိုးအောင်လုပ်နိုင်တဲ့အစွမ်းတွေလည်းရှိတယ်ငါဘဝရဲ့ကောင်းခြင်းဆိုးခြင်းတွေငါလက်ထဲမှာရှိတယ်ဒါကိုမလုပ်ရမတော့ရှုံရမေးဟုတ်ရဲ့လားငါရဲ့ကောင်းတဲ့အလုပ်တွေကောင်းတဲ့အပြိုတွေကောင်းတဲ့အတွေးတွေကငါဘဝကိုအရှိသဖြင့်အဆင်ပြေအောင်လုပ်သွားလိမ့်မယ်။ငါရဲ့မကောင်းတဲ့အလုပ်တွေမကောင်းတဲ့အပြိုတွေမကောင်းတဲ့အတွေးတွေကငါဘဝကိုပုံပြပန်းပြဖြစ်အောင်ဖျက်ဆီးပြလိမ့်မယ်။အဲ့ဒါကိုယုံကြည်လက်ခံဖို့လိုတယ်။ဒီလောက်မှန်းနေတာကိုမယုံဘူးဆိုရင်တော့ညံနေတာပေါ့။ကြည့်နော်တခါကြီးဒီမှာကြည့်နော်လုံးတလို့ဖြစ်နေကြတာနော်ပြောတလို့ဖြစ်နေကြတာနော်တွေးတလို့ဖြစ်နေကြတာသိကြတယ်မဟုတ်လား။ဒီအဲ့လောက်တေချာတဲ့ကိစ္စကိုကောင်းကောင်းနားလည်ပြီးတော့အေးကောင်းတာဖြစ်ခြင်းကောင်းတာလုပ်ပြောတွေးမှမကောင်းတာမဖြစ်ခြင်းဘူးဆိုရင်မကောင်းတာမလုပ်မတွေးမပြောမှဒါကိုလက်ခံဖို့မလိုဘူးလားအဲ့ဒါပါလေတတ္တတရားပဲအဲ့ဒီတတ္တတရားရှိရင်ရှိသလောက်ကုသိုလ်ကောင်းမှုတွေနဲ့ကြီးပွားမယ်ကုသိုလ်ကောင်းမှုရှိရင်ရှိသလောက်ချမ်းသာဒုက္ခတွေပြည့်စုံလိမ့်မယ်ဒါကြောင့်တမလွန်လောကချမ်းသာခြင်းတွေတန်တရားတလျှောက်ချမ်းသာခြင်းတွေဆိုရင်နံပါတ်1တတ္တတရားခိုင်မာစွာဝင်းမြူထားရမယ်။ယုံကြည်ချက်မခိုင်မာဘူးဆိုလို့ရှိရင်ဘယ်လိုမှသွားရတာဟာအားရှိမှာမဟုတ်ဘူး။ဟုတ်ရဲ့လား။ယုံကြည်ချက်ပြင်းထန်မှကိုလုပ်တဲ့အလုပ်ဟာတကယ့်ခိုင်ခိုင်မာမာဆွဲဆွဲနစ်နစ်ရှိလိမ့်မယ်။ဟုတ်ရဲ့လား။ဒါကြောင့်ယုံကြည်ရမယ်။ဘာယုံကြည်ရမှာလဲဆိုလို့ရှိရင်ဘုရားတရားတန်ခါကံကံရဲ့အကျိုးတစ္ဆာ၄ပါးဟုတ်ရဲ့လား။အေးဒီဘဝမဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်မရတော့နောက်ဘဝရစီရမယ်နှစ်ဘဝသုံးဘဝထက်ငါမလွန်စီရဘူးအဲ့ဒါလိုမျိုးကိုယ်စိတ်ထဲမှာခိုင်ခိုင်မာမာဘဝတန်တရားကိုဒုက္ခလို့နားလည်ပြီးတော့လွတ်မြောက်အောင်ကြိုးစားမယ်ဆိုတဲ့ရည်ရွယ်ချက်မျိုးရှိမယ်ဆိုရင်ဒီလူသားတစ်ယောက်ရဲ့ဘဝရှင်ခြင်းရှင်သန်ခြင်းဒီဘလောက်လေးနဲ့မလဲဟုတ်ရဲ့လားနောက်မရှင်တော့ဘောရွှွရွှနေမှာပဲဟုတ်ရဲ့လားဒါကြောင့်တန်တရားတစ်လျှောက်ချမ်းသာခြင်းနဲ့ဆိုရင်ယုံကြည်ချက်ခိုင်မာရမယ်တရားတရားရှိရမယ်နော်အကျေပြောရင်တရားတရားရဲ့အကျိုးကျေးဇူးတွေပြောရင်ကုန်နိုင်ပွဲမရှိဘူးနော်အဲ့အတော့ဦးဇင်းတို့ဒုတိယတံပရာဆက်သွားမယ်တီလာတံပရာတီလာနဲ့ပြည့်စုံရမယ်တဲ့တန်တရားမှာကြီးပွားခြင်းနဲ့ကောင်းစားခြင်းနဲ့ဆိုလို့ရှိရင်ဟုတ်ရဲ့လားဘာနဲ့ပြည့်စုံရမယ်တီလာနဲ့ပြည့်စုံရမယ်ကိုကျင်တရားနဲ့ပြည့်စုံရမယ်ကိုကျင်တရားနဲ့ပြည့်စုံခြင်းရင်ကိုကျင်တရားပျက်စီးခြင်းရဲ့အပြစ်တွေကိုနားလည်ရမယ်။ကိုကျင်တရားပြည့်စုံခြင်းရဲ့အကျိုးကျေးဇူးတွေကိုလည်းသိမြင်ထားရမယ်။ဒါမှကိုကျင်တရားကိုခိုင်မာအောင်တည်ဆောက်ခြင်းမှာပေါ့။ဟုတ်ရဲ့လား။ဆိုကြပါစို့။တကယ်လို့ကိုကကိုကျင်တရားပျက်စီးတယ်ဆိုလို့ရှိရင်နံပါတ်1ကိုကိုကိုအထင်သေးတယ်ကိုကိုကိုဆွဆွဲမယ်။ကိုကိုကိုအထင်မကြီးဘူး။နံပါတ်2 သိမြင်နားလည်တဲ့ပုဂ္ဂိုလ်တွေကကိုယ့်ကိုဆွဆွဲမယ်ကိုယ့်ကိုအထင်မကြီးဘူးကိုယ့်ကိုအထင်သေးမယ်ဒီဒဏ်ကိုကိုခံရမယ်ဘယ်လိုမှမရှောင်နိုင်ဘူးဟုတ်ရဲ့လားဒါစာလူမပြောဘူးနော်အင်းစာလူပါဠိလူမပြောဘူးပြောတာပါစာလူကတော့အတ္တနုဝါဒဘေးကိုယ့်ကိုကိုယ်ဆွဆွဲတဲ့ဘေးကြီးသင့်မယ်ပရာနုဝါဒဘေးဘေးကလူတွေရဲ့ဆွဆွဲတဲ့ဘေးကြီးသင့်မယ်ကိုကျင်တရားပြည့်စည်ရအပြန်ဆန့်ကျင်ပဲနားလည်ရမယ်နော်ကိုကျင်တရားကောင်းရင်ကိုယ့်ကိုယ်ကိုမဆွဆွဲဘူးကျင့်တတ်တယ်သူများကလည်းကိုယ့်ကိုယ်ကိုဆွဆွဲတဲ့အကြောင်းမရှိဘူးနော်ပြီးတော့ကိုကျင်တရားပြည့်စည်ရင်ဒန္တဘေးတဲ့ကြီးကျယ်လာရင်မင်းတွေကကိုယ့်ကိုဒဏ်ခတ်မယ်ထောင်ဒဏ်ငွေဒဏ်ဟုတ်လားပြီးတော့အပါယဘေးတဲ့မကောင်းတဲ့နေရာတွေကိုရောက်တတ်တယ်ဟုတ်ရဲ့လားဒါကြောင့်အဲ့ဒါတွေနဲ့အပြန်ကိုကျင်တရားကောင်းမွန်ခြင်းရဲ့ဂုဏ်ကျေးဇူးကိုနားလည်ရမယ်ဟိုးမြတ်စွာဘုရားအင်္ဂုတ္တပါဠိတော်ပင်စကနိဗ္ဗာန်မှာဟောထားတာလေးတစ်ခုရှိတယ်ကာယကံဝစီကံမနောကံမစင်ကြဲခြင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကနည်းနည်းနာအောင်ပြောတာတော့မဟုတ်ပါဘူးသတိထားစရာလေးတွေပေါ့နော်အဲ့ဒါလိုကာယကံဝစီကံမနောကံမစင်ကြဲတဲ့ပုံကိုယ်တွေကဘာနဲ့တူလဲဆိုလို့ရှိရင်သင်ញိုင်းနဲ့တူတယ်တဲ့ဘေးနဲ့ဘာနဲ့တူတယ်သင်ញိုင်းနဲ့တူတယ်တဲ့သင်ញိုင်းဟာနံပါတ်1မစင်ကြဲဘူးတဲ့နံပါတ်2အနှံ့ဆိုးရှိတယ်တဲ့နံပါတ်3ဘေးဗျံနဲ့တကွဖြစ်တယ်နံပါတ်၄သရေသဘက်တည်းရဲ့တည်နေရနော်နံပါတ်၅ငိုကြွေးသူတို့ရဲ့တည်ရတင်းချိုင်းဆိုတာဘယ်သားကကြည့်လို့မှမင်္ဂလာမရှိဘူးဟုတ်ရဲ့လားအဲ့ဒါနဲ့တူတယ်တဲ့ဘလို့တူတာလဲဆိုတော့တဲ့မြတ်စွာဘုရားကနံပါတ်၁မစင်ကြဲဘူးဆိုတာမကောင်းတာတွေလှုပ်ချင်းတည်မင်းလဲအဲ့ဒါမစင်ကြဲခြင်းပဲတဲ့တင်းချိုင်းနဲ့တူတယ်တင်းချိုင်းဟာအပုပ်အဆက်တွေဆုပ်ဆုပ်ပဲပဲတွေရဲ့နေရပေါ့နော်အဲ့ဒါလိုပဲမကောင်းတာလှုပ်မယ်ဆိုရင်ကိုယ့်ရဲ့ကာယကံဝစီကံဟာညံ့နှောင်းမှုတွေရဲ့တရားမစင်ကြယ်ဘူးပေါ့မကောင်းတဲ့အနှံ့ရှိတယ်ဆိုတာကဘာပြောတာလို့ဆိုတော့မကောင်းတဲ့သတင်းထွက်တယ်ပြောတာပုတ်ရင်ပေါ်တာပဲဟုတ်ရင်ကြော်တာပဲဆိုတော့ပမာစကားရှိတယ်မကောင်းမှုဆိုတာအမြဲထာဝရဖုံးထားလို့မရဘူးဟုတ်ရဲ့လားအေးမကောင်းတော့အနှံ့ရှိတယ်ပြီးတော့ဗါလဲတော့ဘေးဗျံနဲ့တကွာဖြစ်တယ်ဘေးဗျံနဲ့တကွာဖြစ်တယ်ဆိုတာဘာပြောတာလို့ဆိုတော့သူတော်ကောင်းတွေကကိုယ့်ကိုစွန့်ခွာသွားတာကိုပြောတာအဲ့ဘေးဗျံနဲ့တကွာဖြစ်တယ်တဲ့ဟုတ်ရဲ့လားနောက်ပြီးတော့တရေသဘက်တို့ရဲ့နေရာဆိုတာဘာပြောအောင်ဆိုသူ့လိုမကောင်းတဲ့အကျင့်ရှိတဲ့လူမစင်ကြဲတဲ့ကာယကံဝစီကံမနောကံရှိတဲ့လူတွေနဲ့ပဲသူပေါင်းမှာပဲဟုတ်လားဂျိုကုတ်ရှိရဂျိုတော်မလာဘူးတပ္ပိနာတပ္ပိဂုထေနဂုထံထောဘဟာထောဘနဲ့ပေါင်းတယ်မစင်ဟာမစင်နဲ့ပေါင်းတယ်တဲ့ဟုတ်လားအဲ့လိုပဲမကောင်းရင်မကောင်းတဲ့အပေါင်းအသင်းပဲသူမှာရှိမယ်ပေါ့နော်နောက်ပြီးတော့ငိုကြွေးသူတို့ရဲ့တီးရတင်းကြိုင်းဟာအဲ့ဒါလိုပဲကာယကံဝစီကံမနောကံမစင်ကြဲတဲ့ပုံကိုယ်တွေဟာသူတော်ကောင်းတွေရဲ့ညှီးတွားမှုကိုခံရတယ်။စိတ်ပြက်လိုက်တာဒီလူနဲ့အတူတူနေရတာ။စိတ်ပြက်လိုက်တာဒီလူနဲ့ပြောရဆိုရပေါင်းရသင်ရတာ။ငါတို့တော့ဒုက္ခပါပဲ။အဲ့ဒါဘာဖြစ်တာတော့ငိုကြွေးသူတို့ရဲ့တရားဆိုတဲ့သင်ချိုင်းနဲ့တူတာတဲ့ဟုတ်ရဲ့လား။အဲ့ဒါဘေးသက်တို့ကိုဦးဇင်းတို့ကသီလအကြောင်းကိုပြောတော့အဲ့ဒီသုတ်တန်လေးကိုအမှတ်ရလို့ပြောလိုက်တာဟုတ်ရဲ့လား။အဲ့တော့တိလပျက်စီးခြင်းရဲ့ဂုံကျေးဇူးနဲ့တိလပျက်စီးခြင်းရဲ့အပြစ်အနာစာတိလပြည့်စုံခြင်းရဲ့ဂုံကျေးဇူးကိုသိရင်သိသလောက်တိလနဲ့ပြည့်စုံမယ်တိလနဲ့ပြည့်စုံရင်ပြည့်စုံသလောက်တမလွန်လောကမှာချမ်းသာဖို့အကြောင်းတရားကိုစုဆောင်ပြီးသားဖြစ်တယ်ဟုတ်ရဲ့လားအေးတတ္တာတံပရာတိလတံပရာပြီးတော့စာကတံပရာစာကဆိုတဲ့ပါဠိစကားကဆွန့်လွတ်ခြင်းပေါ့ရှိကတချို့နေရာလေးတွေမှာမုတ်တဆိုတဲ့စကားလုံးလေးထည့်ပြီးတော့သုံးတတ်တယ်မုတ်တဆိုတာကလွတ်လွတ်ဟုတ်လားနည်းနည်းလေးမှမညီဘူးပေါ့လွတ်လွတ်စွန့်နေပေါ့ဟုတ်လားဘာအမြင်မှမတန်ဘူးဘာမျောလင့်ချက်မှမထားဘူးလွတ်လွတ်စွန့်နေစွန့်ခြင်းဒီမွန်မြတ်တယ်လို့သိပြီးတော့ကိုစွန့်လိုက်တာဟုတ်ရဲ့လားအေးစာကမြတ်စွာဘုရားကတော့အဲ့ဒီထဲမှာအကျဉ်းတုံးဟောပါတယ်အမြဲတမ်းဆေးထားတဲ့လက်ရှိတဲ့ပေကံဖို့အရန်သိမ့်ဖြစ်တယ်တောင်းခံသူတို့ရဲ့အာကိုရာဟုတ်လားအဲ့ဒါလိုငါရဲ့အစွမ်းစားနဲ့ရှာလို့ရတာကိုငါတယောက်တည်းမသုံးဘူးငါတမိသားစုတည်းမသုံးဘူးငါတဆွေမျိုးတည်းမသုံးဘူးဟုတ်လားငါတရရတည်းမသုံးဘူးအများဆိုတဲ့နေရာမှာကိုလည်းပါတယ်နော်ငါလည်းမပါဘူးလို့တော့မလုံနဲ့အဲ့ဒါလည်းတဲပြီးတော့အဓိပ္ပာယ်မရှိဘူးဟုတ်ရဲ့လားအေးငါအတွက်ချီတယ်မဟုတ်ဘူးဆိုတဲ့ကိုကစားငါလည်းပါတော့ပါတာပေါ့အကျိုးစီးပွားထဲမှာကိုကျိုးစီးပွားကအဓိကကိုဗျဟုတ်ရဲ့လားအဲ့တော့ကိုကျိုးအတွက်လည်းမလုပ်ရမလို့ကျိုးသားရမယ်လုပ်ရမယ်တစ်ဆက်ထဲမှာပဲ ကိုယ့်ရဲ့အစွမ်းအစကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ကျေးဇူးတရားတွေကိုနော်ပြည့်စုံမှုတွေကိုတပါးသောသူတွေကိုလည်းဝေအောင်မယ်မျှအောင်မယ်ဟုတ်ရဲ့လားအဲ့ဒါလို့ဆိုရင်ဒါစာကတံပရာပေါ့အကယ်၍စာကတံပရာနဲ့မပြည့်စုံဘူးဆိုရင်တော့မြတ်စွာဘုရားကအိုးတော်တဲ့ကရေအိုင်ကြီးလိုပဲတဲ့ဘယ်သူမှမတော့ရမချိုးရပဲနဲ့လူလိုခန်းချောက်သွားမှာဟုတ်ရဲ့လားစာကတံပရာနဲ့ပြည့်စုံမယ်ဆိုရင်တော့မြုံနာယောနာနေတဲ့ရေကန်တဲ့ကရေတွေလိုတောက်ကြချိုးကြအားလုံးအတွက်အားကိုးရန်ဖြစ်တယ်ပေါ့နော်ခက်တာကမစ္စရိယအညစ်အကြေးကစိတ်ကိုလွှမ်းနေလို့ဝင်တိုးလို့သာဝင်တိုးနေကြတာ။ကိုင်ကိုသေးပြီးသွားပြီဆိုရင်ငါပဲလူလူဖြစ်ခဲ့ပါလိမ့်ဆိုတဲ့တစ်ချက်ပြန်ကြည့်မယ်ဆိုရင်နှမျိုးဝင်တိုးခဲ့တယ်လို့နမေတက်ခံကျင်သလား။စွန့်ကျဲခဲ့တယ်ရရောခဲ့တယ်လို့နမေတက်ခံကျင်သလား။အဲအဲ့ဒီကြာရင်တော့နမေကောင်းကတဲရခြင်းနဲ့ဟုတ်လား။နော်။တခါကြီးဒီမိုင်းမြစဉ်းစားနော်။ကိုသမိုင်းကြောင့်ခွက်ကိုရေးတာပဲနော်။ဒီစကားနဲ့ပတ်သက်ပြီးတော့ဒီပြင်ချက်တွေလည်းစဉ်းစားသိချင်ပါလေဟုတ်ရဲ့လား။ငါတည်ပြီးတဲ့နောက်ငါဘယ်လိုလူဖြစ်ခဲ့တာလဲဆိုတဲ့အချက်ကလေးကိုတခါလေးပြန်စဉ်းစားရင်တော်တော်ကောင်းမယ်လို့ထင်တယ်ဟုတ်ရဲ့လားထားပါတော့လေအဲ့ဒါပါလေစွန့်ကြဲခြင်းဆိုတဲ့စာကားတံပရာနော်စာကားတံပရာတမလွန်လောကအတွက်ချမ်းသာစေဖို့ဒီနေရာမှာဦးဇင်းတို့စာကားတံပရာနဲ့ပတ်သက်ပြီးတော့ယသဝဘုရားလက်ထက်ကဗိမိတရမင်းကြီးရဲ့စਿੱတူကြီးတိဟစਿੱတေနာပတိဆိုတာရှိတယ်ကြားဖို့မယ်ထင်ပါတယ်နော်အဲ့ဒီတိဟသစ်တေနာပတိကမြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားတဲ့ပေကံစွန်ကျဲလှူဒန်းခြင်းရဲ့မြင်သာတဲ့သိသာတဲ့လက်တွေ့ပြလို့ရတဲ့အကျိုးတရားရှိသလားတဲ့နော်သူများကိုပေးရတာကောင်းတယ်ဆိုတာလက်တွေ့ပြလို့ရလားတဲ့မြတ်စွာဘုရားကရတာပေါ့နော်တကယ်ကြီးမကြီးများပေကံစွန်ကျဲခြင်းရဲ့အကျိုးကျေးဇူးကိုလက်တွေ့ပါလေပြလို့ရတာပေါ့တဲ့နော်အဲ့ဒီမှာလက်တွေ့ပြလို့ရတာကို၄မျိုးပြောတယ်နောက်ကြမှာသိရမယ့်အရာကိုတမျိုးပြောတယ်ငါမျိုးပြောတယ်နော်အများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ကြွယ်ပွဲလဲဝင်ရဲ့ရောင်မြဲနထံသင်္ကလေးစီထားလားနောက်တပြေကံဆိုလို့ကြီးကဒါဦးစင်ကအချင်းချုပ်လေးတွေပဲပြောတာနော်အများချစ်အပ်ပေကံစွန်ကျဲမှုပြုတဲ့လူရဲ့ရောတဲ့ပုဂ္ဂိုလ်ဘဝချင်းကသိချစ်တယ်နော်ပေကံချင်းဟာချစ်စေးနှမျိုးဝင်တို့ချင်းဟာမုန်းစေးဟုတ်ရဲ့လားနော်ဒါကြောင့်ဦးဇင်းတို့လူလောကကြီးကိုချီးမြှောက်ခြင်းနဲ့လူတွေရဲ့မေတ္တာဓာတ်ကိုရခြင်းနဲ့နော်လှုပ်တဲ့ရင်တော့လွယ်လွယ်လေးပေါ့ပြီးရင်လူတိုင်းကြိုက်တာပဲပြီးရင်လူတိုင်းကြိုက်တယ်ဆိုတော့တောင်းရင်တော့လူတိုင်းမုန်းမယ်နော်အဲ့ဒီအချက်သတိထားတောင်းလောက်အောင်တော့ငါဘယ်တော့မှလောဘမကြည့်ဘူးလို့တဏှိထံချတဲ့နယ်လို့ထင်တယ်တကယ်ကိုမလိုဘူးသေမှာဟာကျမ်းမာရေးအရာဆိုတော့တမျိုးပေါ့ဟုတ်ရဲ့လားခက်နေတာကမရှိလဲဘာမှမဖြစ်ဘဲနဲ့စိတ်ရဲ့လျက်ပေါ်လောလီမှုတက်တက်ကြောင်တောင်းနေတာရှိတယ်။ဟုတ်ရဲ့လား။တကယ်တမ်းတောင်းတာအင်မတန်ရှက်စရာကောင်းတယ်။နော်တကယ်ကြီးမိုင်းမြ။ပေးရတာဟာကောင်းသလောက်တောင်းရတာဟာမကောင်း။ဒါကြောင့်မြတ်စွာဘုရားကတောင်းတာဟာငိုတာတဲ့။တောင်းတာဟာဗါလဲငိုတာတဲ့။အတောင်းခံရတဲ့ပုဂ္ဂိုလ်ကမပေးဘူးလို့ပြောရင်လည်းမသူလဲငိုတာပဲတဲ့။ဟုတ်လား။အပြိုင်းငိုကြတာပဲလောကကြီးကဟုတ်လား။တောင်းတဲ့လူကလည်းတောင်းပြီးတော့ငိုတယ်။မပေးတဲ့လူကလည်းမပေးပြီးတော့ငိုတယ်။ထားပါတော့လေအဲ့တော့အများချစ်အပ်နော်သူများချစ်တယ်ဒါနရဲ့လက်တွေ့အကျိုးကျေးဇူးကိုပြောတာနော်သူမြတ်တို့ချင်းနဲ့ပေကန်းစွန်ကျဲတဲ့လက်နဲ့ပြည့်စုံတဲ့သရတရားနဲ့ပြည့်စုံတဲ့ပုံကိုယ်တွေကိုပဲသူတော်ကောင်းတွေကချင်းကကြတာများတယ်တဲ့သူတော်ကောင်းတွေချင်းကရင်သူတော်ကောင်းတရားသိပြီးတော့သိဉာဏ်ကြီးနိုင်တာပေါ့အကျိုးအမြတ်ကနော်အများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်တရင်ကောင်းထွက်တယ်တဲ့နှမျိုးတဲ့လူကတော့တရင်ကောင်းမထွက်ဘူးပေါ့နှမျိုးတယ်ဆိုတဲ့တရင်မထွက်မှာပေါ့နော်ကောင်းတဲ့ရင်ကျွယ်ပွဲလေဝင်ရင်ပေးတတ်ကြမှာတင့်တယ်တင့်တယ်တယ်ဟုတ်ရဲ့လားလေကိုလည်းပဲရဲရဲဝွန်းဝွန်းဝင်စားလို့ရတယ်ဟုတ်ရဲ့လားအေးအများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ရင်ကျွယ်ပွဲလေဝင်ရင်ရောင်မြဲနတ်ထံနဲ့သေရနေပြီမှာရောက်သွားလိမ့်မယ်လို့ဒါပြောတာအဲ့ဒီမှာတရားစစ်သူကြီးကအရှင်ဘုရားတဲ့ရှေ့လေးပါးကတော့တပြိတော့ညံနဲ့တက်ဝင်ပြီးတော့ယုံပါတယ်တဲ့လက်တွေ့တည့်ရတယ်မှန်နေတယ်နောက်တစ်ပါးကိုလည်းယုံပါတယ်တဲ့အဲ့ဒါကတော့မြတ်စွာဘုရားရဲ့သဗ္ဗညုတဉာဏ်ကိုယုံသောအဖြစ်ယုံလိုက်တာပါတဲ့။မေဒီစကားလေးကလည်းမှတ်စရာကောင်းတယ်နော်။အေးမြတ်စွာဘုရားဟောလို့ကိုယုံလိုက်တာ။ဘုရားလိုပုဂ္ဂိုလ်ဟာမဟုတ်တာမပြောဘူးဆိုတဲ့သူ့မှာယုံကြည်ချက်ဒါရှိတယ်နော်။အေးဒါဒီပြင်အကြောင်းလေးအတုအများကြီးရှိမှာပေါ့မြတ်စွာဘုရားရဲ့အရေးသွေးတွေသူမြင်ထားတာအများကြီးရှိလို့ဒီလိုပုဂ္ဂိုလ်ကတော့လိမ်မပြောဘူးဆိုတာ။မ မတိပဲနဲ့တိတယ်လို့မပြောဘူးဆိုတာသူယုံတာပေါ့ဟုတ်ရဲ့လားဒါကြောင့်ဘုရားကြောင့်အများကြီးသိရမယ်နော်တကယ်ကြီးမိုင်းမြအင်းဒါကြောင့်စာကတံပရာပေကန်းစွန်ကျဲခြင်းနဲ့ပြည့်စုံရင်ပြည့်စုံသလောက်တံမလွန်ခကြီးမှာဖြောင့်တန်းမယ်ကြီးပွားမယ်ချမ်းသာမယ်နောက်ဆုံးတံပရာကဘာလဲတော့ပညာတံပရာပညာတံပရာဆိုတာကအသိဉာဏ်နဲ့ပြည့်စုံခြင်းပေါ့အသိဉာဏ်ဆိုတာကဘာကိုသိရမှာတော့ဆိုတော့တဲ့တဲ့ပြောရရင်တော့ကိုယ်ခန္ဓာရဲ့သဘာဝကိုသိမြင်ခြင်းလို့အဲ့ဒီထဲမှာတော့မြတ်စွာဘုရားကအတိပဲဖွင့်ဆိုတာဟုတ်ရဲ့လားဥရယထဂါမိနေဖြစ်ချင်းပြက်ချင်းကိုမြင်နိုင်သောအရိယာယကိလေသာအငြိကြီးကိသဖြင့်တန်ရှင်းစင်ကြယ်သောနိဗ္ဗေဒိကာယကိလေသာအထုကိုဖောက်ခွဲနိုင်သောတဏ္မာကောင်းစွာဒုက္ခခရာယဒုက္ခခတ်သိမ်းကိုချုပ်ငိမ့်ဖို့ရန်အလို့ငါပညာယပညာတရားဖြင့်သမဏဂရောပြည့်စုံသည်ဟောတိဖြစ်၏တဲ့နော်ဆိုလိုတာကယုဒ္ဓနန္ဒတို့ရဲ့ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းသောတဘာဝတို့သည်ပျက်စီးသွားကြတယ်ပျောက်ကွယ်သွားကြတယ်ပြီးဆုံးသွားကြတယ်ဆိုတဲ့အချက်ကိုကောင်းကောင်းမြင်တယ်ဟုတ်ရဲ့လားအဲ့ဒီလိုမြင်တဲ့ဉာဏ်ဥရှိပြီးတော့လောဘဒေါသကိုမဖြစ်အောင်သူကတော့တင်စားပြောတာပေါ့နော်လောဘဒေါသကိုအဆိုင်ခဲအနေရထားပြီးတော့အဲ့ဒီလောဘဒေါသဒုတွေကိုဖောက်ခွဲပစ်နိုင်တဲ့ဉာဏ်ပေါ့အဲ့ဒီဉာဏ်မှာပဲလောဘဒေါသကိုဖောက်ခွဲနိုင်တဲ့ဉာဏ်ကအဲ့ဒီဉာဏ်ရင့်လာလို့မဲ့ဉာဏ်ဖြစ်မယ်ဆိုရင်တော့ဒါအပြီးသက်ချုပ်ငိမ့်အောင်လုပ်ပစ်လိုက်တာပေါ့နော်အဲအရိယာယတမ္မာဒုက္ခခရာယအဲ့ဒီဉာဏ်ရသွားရင်တော့ဒုက္ခကောင်းကောင်းကုန်မယ်တဲ့တမ္မာဆိုတဲ့စကားလေးကအရေးအကြီးဆုံးပဲဒုက္ခကုန်တယ်ဆိုတဲ့နေရာမှာကောင်းကောင်းကုန်တယ်လို့ပြောတာနော်မြတ်စွာဘုရားရဲ့ဒီမဂ္ဂင်၈ပါးဝိပဿနာတရားသတိပဋ္ဌာန်တရားဓမ္မနိလန်းနဲ့အညီကျင့်သုံးလို့ဒုက္ခကုန်တယ်ဆိုတာကမှတကယ်ဒုက္ခကုန်တာတကယ်ဒုက္ခကုန်မှလည်းကောင်းကောင်းကုန်တယ်လို့ပြောလို့ရတာအဲ့တော့ကောင်းကောင်းဒုက္ခကုန်တယ်ဆိုတဲ့စကားကိုထောက်ရင်မကောင်းသဖြင့်ဒုက္ခကုန်တယ်ဆိုတာလည်းရှိနိုင်သေးတယ်ဆိုတာနားလည်လို့ရတယ်အဲ့တော့ဒီနေရာမှာပိဋကတ်တို့ကိုလိုရင်းပဲဒဋ္ဌိပြောပါမယ်ဗျာဒုက္ခကအခုဝဲကုန်တယ်တော့ကြာပြန်ဖြစ်မယ်ဆိုရင်ဒါကောင်းကောင်းကုန်တယ်လို့ပြောလို့မရအခုကုန်ပြီးရင်နောက်ဘယ်တော့မှပြန်ဖြစ်တော့ဘူးဆိုမှအဲ့ဒါကောင်းကောင်းကုန်နေလို့ပြောလို့ရတယ်။ဆိုကြပါစို့။ဒကာဓမ္မတို့ယောဂဖြစ်တယ်။မင်းဒီနေ့ပဲတက်တာမယ်နောက်နေ့ပြန်ဖြစ်မယ်ဆိုရင်အဲ့ဒီယောဂပျောက်ပြီလို့ပြောလို့ရလား။အဲ့ဒီလိုယောဂပျောက်ခြင်းကိုကောင်းသောယောဂပျောက်ခြင်းလို့ဆိုနိုင်မလား။မဆိုနိုင်ဘူး။ဘာဖြစ်လို့တော့ပြန်ဖြစ်အောင်မှမို့လို့ခုဒကာဓမ္မတို့ဦးဇင်းတို့ဒုက္ခကုန်နေတခါလေဒုက္ခအေးအာအခုမှပဲဒုက္ခအေးတော့တယ်ကွာလို့တခါလေပြောဘူးလား။အဲ့ဒါတကယ်အေးသွားတာလားခဏနေပြန်ဖြစ်မှာတော့ကြနေပြန်ဖြစ်မှာရှစ်လိုမို့ထပ်ထပ်ပြီးတော့ညီးနေရတာပေါ့ဟုတ်ရဲ့လားအဲ့တော့ပြန်ဖြစ်သောအဖြစ်ကုန်တယ်ဆိုတာကကောင်းကောင်းကုန်ခြင်းမဟုတ်ဘူးနော်ဒီမဂ္ဂင်၈ပါးကိုပွားများလို့ဒုက္ခကုန်တာကမှနောင်တဖန်ပြန်မဖြစ်သောအဖြစ်ကုန်တာဖြစ်တဲ့အတွက်ကြောင့်ကောင်းကောင်းကုန်တယ်အဲ့ဒါကိုတမ္မာဒုက္ခခရယအဲ့ဒါလို့ဒုက္ခကိုကောင်းကောင်းကုန်သွားစေနိုင်တဲ့ဉာဏ်ပညာဖြစ်ချင်းပြက်ချင်းကိုတိတဲ့ညံလို့အဲ့ဒီမှာဓာတ်ရိုက်ကိုပြောထားတာနော်အင်းဖြစ်ပေါ်လာတယ်မရှိတော့ဘူးနောက်ထပ်အစ်စ်ထပ်ပြီးတော့ဖြစ်ပေါ်လာတယ်မရှိတော့ဘူးဖြစ်လာတဲ့တရားတွေခန္ဓာမှာအများကြီးပဲနော်တကယ်ကြီးဒီမိုင်းမြတ်ဆိုကြပါစို့မျက်စိရှိတယ်အစင်းရှိတယ်အလင်းရောင်လည်းရှိမယ်နှလုံးသွင်းလည်းရှိမယ်မြင်တယ်ဆိုတာတွေအစ်စ်ဖြစ်မလာဘူးလားဖြစ်လာတယ်တော့ငကိုယ်တုံးကမရှိဘူးနော်ဒီမှာအစင်းနဲ့ဒါနဲ့တိုက်လိုက်လို့အလင်းရောင်လေးလည်းရှိလို့ဒီအကြောင်းပြည့်စုံမှုကိုအစွဲပြုတ်ပြီးတော့မြင်နေဆိုတာလေးအခုမှဖြစ်လာတာဟုတ်လားဖြစ်တာကိုဘဝလို့ခေါ်တာနော်အကြံမြင်ဘဝဆိုတဲ့ပါဠိစကားကဖြစ်ခြင်းလို့အဓိပ္ပာယ်ရတယ်ဘာတွေဖြစ်နေတုံးမြင်တာတွေဖြစ်တယ်အဲ့ဒီမြင်တယ်ဆိုတာလေးကိုအကြောင်းပြုတ်ပြီးတော့မြင်လို့ကောင်းတယ်မြင်လို့မကောင်းဘူးဆိုပါဆက်ပြီးတော့ဟောဝေဒနာတွေဖြစ်ပြန်တယ်မြင်လို့ကောင်းရင်ကောင်းတယ်လို့တုံ့ပြန်မယ်ကွာမြင်လို့မကောင်းရင်မကောင်းတယ်လို့တုံ့ပြန်မယ်ကွာဆိုပြီးတော့ကြိုက်ရင်တော့လိုက်မယ်မကြိုက်ရင်တော့မိုက်မင်းဟောပုထုဇဉ်တို့ရဲ့တဘာဝတုံ့ပြန်မှုတွေမရှိဘူးလားရှိတယ်ဖြစ်နေတော့ဆက်ဖြစ်နေတာနော်မြင်တာတွေဖြစ်တယ်ကောင်းတယ်ဆိုတယ်ဆက်ဖြစ်တယ်ကောင်းကောင်းတယ်လို့မကောင်းမကောင်းတယ်လို့တုံ့ပြန်တယ်ဖြစ်တာဒီမှာအများကြီးပဲမြင်တာတစ်ခုတည်းကိုအကြောင်းပြုပြီးတော့အများကြီးဖြစ်တယ်မရည်မတွက်နိုင်အောင်ဖြစ်တယ်နောက်ထပ်ဘာတွေဖြစ်အောင်မလို့ကြားတာတွေဖြစ်မယ်နားလည်းရှိတယ်အတန်လည်းရှိတယ်ဟုတ်လားကြားတာတွေဖြစ်တယ်နားတာတွေဖြစ်တယ်စားတာတွေဖြစ်တယ်ထိတာတွေဖြစ်တယ်တွေးတာတွေဖြစ်တယ်၆မျိုးနော်မြင်နေကြားတယ်နားနေစားတယ်ထိတယ်တွေးတယ်အဲ့ဒီ၆မျိုးမှာတစ်မျိုးတစ်မျိုးကိုမရင်မတွက်နိုင်အောင်ဆက်ဆက်ပြီးတော့ဖြစ်တယ် အဲ့ဒီဖြစ်တိုင်းဖြစ်တိုင်းသောတဘာဝတို့သည်ဖြစ်ပြီးရင်ပြီးသွားတာပဲနောက်ထပ်ဖြစ်เสียအကြောင်းကရှိနေတော့ဆက်ပြီးတော့ဖြစ်ပြန်တာပဲအဲ့ဒီဖြစ်တာဟာလည်းမနေရဘူးဖြစ်ပြီးတော့ပြီးသွားတာပဲဟုတ်လားလောကမှာမပြီးတဲ့တရားတစ်ခုမှမရှိဘူးကောင်းကောင်းဆိုးဆိုးအကုန်ပြီးတာပဲအဲ့ဒီပြီးဆုံးသွားခြင်းသဘောဟုတ်တော်အဘာဝတော်ဖြစ်ပြီးတော့မရှိတော့တဲ့သဘောအဲ့ဒါအနိစ္စလက္ခဏာပဲအဲ့ဒီဖြစ်ပြီးတဲ့မရှိတော့တဲ့သဘောကိုမြင်လို့ရှိရင်အဲ့ဒါတမာဒုက္ခခရာရဖြစ်နိုင်တယ်ကောင်းစွာဒုက္ခကုန်နိုင်တယ်ဟုတ်ရဲ့လားအဲ့ဒါကိုဘာပြောနေတာလဲပညာလို့ပြောတာဟုတ်ရဲ့လားကိုယ်ခန္ဓာမှာဖြစ်ပေါ်လာတဲ့သဘောတရားမှန်တယ်မြတ်နော်တဘာဝမှန်တယ်မြတ်အကုန်လုံးပျက်စီးသွားတာပဲနော်မနေ့တုန်းကစားခဲ့တောက်ခဲ့ပြောခဲ့ဆိုခဲ့တုံ့ပြန်ခဲ့ခံစားခဲ့တွေးခဲ့ယုတ်တဏ္ဍတ်တွေအများကြီးရှိတယ်အခုဘာရှိသေးတော့နေ့လေတုန်းကယုတ်တဏ္ဍတ်တွေကအခုရှိသေးလားမရှိဘူးအခုယုတ်တဏ္ဍတ်နဲ့အခုဟာကအသက်ရှင်နေတာအသက်တော့အသက်တော့အေးညနေတုန်းကယုတ်တဏ္ဍတ်တွေလည်းမရှိတော့အဲ့ဒါလိုလေညံနဲ့ပိုင်းပိုင်းပိုင်းပိုင်းပြီးတော့အခုဆိုတာလေးကိုပစ္စုပန်တဲ့တဲ့ကလေးကိုရက်နိုင်အောင်ဟုတ်ရဲ့လားနားလေအောင်အဲ့ဒါလေးကိုသဘောပေါက်အောင်ကြည့်ပြီးတော့ဩတောက်လျှောက်ရေပေါ်မှာအယုတ်ရေးတယ်လို့နောက်ကတခါတည်းအဲ့ဒီရေးထားတဲ့အရေးအကြောင်းဟာနောက်တစ်ခါတည်းပြက်ပြီးတော့လိုက်တာတခါတည်းဟိုအကြောင်းအရာလေးပါလေထင်းနေတယ်ဆိုတာရှိနိုင်သလားမရှိဘူးရှေ့ကထင်းတယ်နောက်ကပြက်ပြက်ပဲဟုတ်ရဲ့လားအေးဒါကလူငယ်တွေနားလည်အောင်နည်းနည်းကြိုးစားပြီးတော့ပြောနေတာနော်အဲ့တော့ဘေးသဘောင်သူတော်ကောင်းတို့တမလွန်လောကကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်ပညာတံပရာဆိုတဲ့စတုထပြည့်စုံခြင်းနဲ့ပြည့်စုံရမယ်ဘယ်နှချက်ရှိသွားပြီတော့လေးချက်တဒ္ဒာတိလာစာကပညာသောတတုံးကကလျာဏမိတ်တတာမိကောင်းဆွေကောင်းကိုပေါင်းရမယ်ဆိုတာလေမိကောင်းဆွေကောင်းကိုဒီအင်္ဂါ၄ချက်နဲ့ပဲမြတ်စွာဘုရားကညှိပေးတာနော်ဟုတ်ရလားအဲ့ဒါလည်းမမေ့နဲ့သိလားအေးအဲ့ဒါလိုမြတ်စွာဘုရားကဒီကဇာနုမင်းသားကိုပြစ္ဆုတ်ပံမှာချမ်းသာခြင်းနဲ့ဆိုလို့ရှိရင်ဥထာဏတံပရာလုံလဝရိယနဲ့ပြည့်စုံရမယ်အာရခတံပရာစောင့်ရှောက်ထိန်းသိမ်းမှုနဲ့ပြည့်စုံရမယ်ကလျာဏမိတ်တံပရာတရာသီလစာကပညာနဲ့ပြည့်စုံတဲ့လူကိုပေါင်းသိမ့်ပြီးတော့အတူอยู่ရမယ်နော်တမဇီဝိတတံပရာဝင်ငွေထွက်ငွေကိုမျှတအောင်သုံးဆွဲတဲ့ရမယ်အဲ့ဒါလိုနီးနဲ့ရရှိထားတဲ့ဒီကိုရဲ့စည်းစိမ်ပြည့်စုံမှုကလေးကိုမိမကျူးခြင်းအရက်တော့စားခြင်းလောင်ကစားကျူးခြင်းမကောင်းတဲ့မိတ်ဆွေရှိခြင်းဆိုတဲ့ထွက်ပေါက်ကြီး၄ပေါက်ကိုမပိတ်ဆို့နိုင်ဘူးဆိုရင်လေဆုံရှုံအောင်ပဲဒါကြောင့်ထွက်ပေါက်ကြီး၄ပေါက်ကိုလည်းပိတ်ဆို့ရမယ်အဲ့ဒီနည်းနဲ့ပြစ္ဆုတ်မှန်ဘဝမှာအစဉ်ပြေအောင်ကြိုးစားရမယ်နော်တမလွန်လောကမှာအစဉ်ပြေခြင်းနဲ့ကြီးပွားခြင်းနဲ့ဆိုရင်တော့တတ္တာတိလစာကပညာဆိုတဲ့ဒီသူတော်ကောင်းတရားသူတော်ကောင်းဥစ္စာနော်သူတော်ကောင်းတရားတွေနဲ့ပြည့်စုံအောင်ကြိုးစားရမယ်လို့အဲ့ဒါလို့ဟောတော့ဒီကဇာနုမင်းသားကဝမ်းမြောက်ဝမ်းသာဒီတရားတော်ကိုခံယူတယ်ဆိုပြီးတော့ဦးဇင်းတို့နော်ဒီကဇာနုတုတ်တံကိုနေကုန်းချုပ်တယ်ဒီတုတ်တံကနေကုန်းချုပ်ပြီမလို့ဦးဇင်းတရားကနေကုန်းမချုပ်ချင်သေးဘူး9မိနစ်လောက်ပြောချင်သေးတယ်ဟုတ်လားဘာပြောချင်တုံးဆိုတော့ဒီတုတ်တံကပြစ္ဆုတ်ပံကြီးပွားကြောင်းတန်တရားကြီးပွားကြောင်းကိုရှင်မျိုးတောင်ဟောထားတာဆိုတော့ပိသတို့ရဲ့စိတ်ထဲမှာများတယ်လို့မြန်ထင်နေမလားဆိုတဲ့အတွေးကလေးအဲ့ဒီရှင်မျိုးလုံးကိုအကျုံးဝင်အောင်တလုံးထဲနဲ့ကိုပြောလိုက်ခြင်းသေးတာဟုတ်လားเนาะအဲ့ဒီရှင်မျိုးလုံးအကျုံးဝင်အောင်ပါလေတလုံးထဲနဲ့ပြောလိုက်ခြင်းသေးတယ်ဟုတ်ရဲ့လားအေးအဲ့ဒါကဘာလဲဆိုတော့ကောသလမင်းကြီးကမေးတာအဲ့ဒီမေးခွန်းကြတော့အဲ့ဒါဦးဇင်းတို့တန်ယုတ်ပါဠိတော်ကောသလတန်ယုတ်မှာလာတယ်ဗျတာကာထာဝကတန်ယုတ်ပါဠိတော်မှာเนาะကောသလမင်းကြီးကမေးတယ်ချက်ကြတယ်เนาะမင်းကြီးညံထိုင်းနေတာပြောတာအဲ့ဒီမေးခွန်းတော်တော်ကောင်းတယ်ဘာမေးလဲဆိုတော့ယေရှုဘုရားတဲ့အခုလဲချမ်းသာဖို့နောင်လဲချမ်းသာဖို့ဆိုတဲ့ချမ်းသာခြင်းအကျိုးတရားကိုအကျိုးတရားနှစ်ပါးကိုတဲ့တခုရီးသောတရားဖြင့်ရနိုင်ပါသလားတဲ့ရကျင်တာကနှစ်မျိုးလှုပ်ကျင်တာကတခုလေးရှင်းရှင်းပြောရရင်ဟုတ်လားရကျင်တာကအကျိုးတရားကိုနှစ်မျိုးရကျင်တယ်လှုပ်ကျင်တာကတော့တခုလေးပဲလှုပ်ကျင်တယ်ရကျင်တာကအခုလဲချမ်းသာခြင်းနဲ့နောင်လဲချမ်းသာခြင်းနဲ့အဲ့ဒီလိုတခုရီးသောတရားရှိပါသလားဆိုတော့ယေရှုဘုရားကရှိတယ်တဲ့အဲ့ဒါကဘာလဲဆိုတော့အပမာဒပဲတဲ့ဘာလဲတော့အပမာဒပဲမမေ့နဲ့နော်မမေ့နဲ့ရှင်းွားရေးလို့ရင်လည်းမမေ့နဲ့ဟုတ်လား
မမေ့တဲ့လုံမမေ့တဲ့ကိစ္စစီးပွားရေးမှာလည်းအသုံးတည့်လိမ့်မယ်နော်တကယ်ဒီမိုင်းများကျမ်းမာရေးမှာလည်းအသုံးတည့်လိမ့်မယ်နော်တန်လျာရေးမှာလည်းအသုံးတည့်လိမ့်မယ်မြတ်စွာဘုရားကအဲ့ဒီသုတ်တန်ရဲ့နေဖို့မှာလေအသက်ရှိခြင်းနဲ့ကျမ်းမာခြင်းနဲ့နတ်ပြည်ရဲ့ဒုက္ခတဲ့ကြောကြားခြင်းနဲ့အဲ့ဒီလိုကောင်းပေဆိုတာတွေကိုရခြင်းမမေ့နဲ့တဲ့တလုံးနဲ့ပြောတာနော်ဒါပေတဲ့တို့ဉာဏ်ရှိပါလေကိုယ့်ကိုချဲ့တွေ့နော်မမေ့နဲ့ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒါဂါထာ၃ပုဒ်ဟောတယ်နော်အဲ့ဒီမှာနောက်ဂါထာလေးတွေဦးသိနေနေရွတ်ပြအောင်မယ်နော်အပမရပတန်တန်ဒီပုံညာကရိယာသူပန္တိတံအပမထောဥဘောအတ္တိအဓိကနာတိပန္တိတောဒိဋ္ဌိစေဝဓမ္မေဒိဋ္ဌဓမ္မေသဒိဋ္ဌိစေဝဒိဋ္ဌိစယောသထောယောသထောတံပရာယိကောယောသထောတံပရာယိကောအတ္တဝိတမယတိတောပန္တိတောတိဘောဇတိအဘိဓမ္မာကဘာပြောတာတုံးဆိုတော့ပညာရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတဲ့မမေ့မလျော့သောအာဖြင့်ပစ္စုပန်အကျိုးစီးပွားတန်တရာအကျိုးစီးပွားဆိုတဲ့နှမျိုးသောအကျိုးစီးပွားကိုရအောင်ယူကြတယ်တဲ့နော်ပညာရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာမမေ့မလျော့သောအာဖြင့်ပစ္စုပန်အကျိုးစီးပွားတန်တရာအကျိုးစီးပွားဆိုတဲ့အကျိုးစီးပွားနှစ်ပါးကိုအရယူကြတယ်တဲ့ဒါကြောင့်မို့လို့ပဏိတော်ပညာရှိတဲ့ပုဂ္ဂိုလ်တွေဟာအပမာဒမမိမလျော့ခြင်းဆိုတဲ့တရားကိုပတန်တန်တိချီးမွမ်းကြတယ်တဲ့ဘယ်တရားတွေကိုမမေ့တာကိုဆိုတာတုံးဆိုတော့ပုံညာကရိယာတုကောင်းတဲ့အလုပ်တွေကိုမမေ့တဲ့အပမာဒပေါ့နော်အဲ့ဒီအပမာဒကိုပညာရှိတွေကချီးမွမ်းနေတယ်ဘာဖြစ်လို့ဆိုတော့အဲ့ဒီအပမာဒတရားနဲ့ပြည့်စုံခြင်းကြောင့်ဒိဋ္ဌိစေဝဓမ္မေဒီဘဝမှာဖြစ်တဲ့အကျိုးတရားရောစထောတံပရာယိကောတမလွန်လောကမှာဖြစ်တဲ့အကျိုးစီးပွားအဲ့ဒီနှစ်ပါးစုံသောအကျိုးစီးပွားတွေကိုအဲ့ဒီပုံကိုယ်တွေဟာရကြတယ်တဲ့နော်ရတဲ့အတွက်ကြောင့်ပြောထားတဲ့နောက်ဆုံးစကားလေးကတော်တော်လေးတောင်ကောင်းပါလေဗျာအဋ္ဌာဝိတမယတိရောပန္တိတောတိဘောဟုစတိနော်အဋ္ဌာဝိတမယတိရောအကျိုးစီးပွားကိုရအောင်ယူနိုင်တဲ့အတွက်ကြောင့်အဲ့ဒါလို့ဉာဏ်ရှိတဲ့ပုံကိုယ်တွေကိုပညာရှိလို့ဆိုတာတဲ့ပညာရှိဆိုတာအကျိုးရှိအောင်လုပ်တတ်တဲ့သူကိုပညာရှိလို့ခေါ်တာတဲ့နော်မျက်စိလေးနေမှာဆိုလို့နော်လူရင်းကိုပြောတာနော်မြတ်စွာဘုရားကပညာရှိဆိုတာအခုလဲအကျိုးရှိအောင်နောင်လဲအကျိုးရှိအောင်လုပ်တတ်ပြီးတော့အဲ့ဒီအကျိုးစီးပွားတွေနဲ့ပြည့်စုံအောင်လုပ်နိုင်တဲ့လူကိုပညာရှိလို့ခေါ်တာပညာရှိဆိုတာရဲ့အတိဘယ်ကိုဖွင့်ဆိုရမယ်ဆိုရင်အကျယ်ကြီးပဲအဲ့ဒီအကျယ်ကိုအချင်းချုပ်လိုက်မယ်ဆိုရင်အဲ့ဒါပဲနော်အကျိုးရှိအောင်လုပ်တတ်တဲ့သူဟာပညာရှိဟုတ်ရဲ့လားအဲ့ဒီအကျိုးရှိအောင်လုပ်တဲ့နည်းဟာဘာလဲဆိုရင်မမေ့မလျော့ခြင်းပဲဟုတ်ရလားအေးအဲ့ဒီမမေ့မလျော့ခြင်းဆိုတဲ့တရားကြတော့တော်တော်တိုးသွားပြီနော်ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့5မိနစ်လည်းစီးသွားပြီဟုတ်လားအေးဒီကစားလူသုတ်တန်အရာတော့ပြစ္ဆုတ်ပန်ချမ်းသာတန်တရာချမ်းသာနှစ်ဖြာသောချမ်းသာကိုရကျင်တယ်ဆိုလို့ရှိရင်ဘယ်နှမျိုးဟောတာလဲ၈မျိုးဟောတယ်နော်တမရာ၄မျိုး၄မျိုးနှစ်ခါဟောလိုက်တာဟုတ်ရလားကိုဦးဇင်းတို့ကောသလမင်းကြီးကိုဟောတဲ့အပမာဒသုတ်တံအရာကတော့ဒီဘဝချမ်းသာနောင်ဘဝချမ်းသာချမ်းသာအမျိုးမျိုးကိုရကျင်တယ်ဆိုလို့ရှိရင်အပမာဒတရားတစ်လုံးနဲ့ပြီးပါတယ်တဲ့ဟုတ်ရလားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့တန်ဖိုးရှိတဲ့လူဘဝကိုຢ່າတုံးຢ່າခိုင်းအသိဉာဏ်ကြီးတဲ့လူဘဝကိုຢ່າတုံးຢ່າခိုင်းကောင်းမြတ်တဲ့အဆုံးအမတွေဒီဟူသောသာသနာနဲ့တွေ့တုံးတွေ့ခိုင်းမမေ့မလျော့မပေါ်မဆတတိတရားလက်ကင်ထမ်းပြီးတော့မိမိတို့ရဲ့အကျိုးစီးပွားကိုစစ်မှန်တဲ့နည်းနဲ့ရှာဖွေနိုင်ကြပါစေ။ဟုတ်ရလား။အေးတရားကောင်းစဉ်ကဘာလဲတော့ခူရောနောင်ပါချမ်းသာစေဖို့တဲ့ဟုတ်ရလား။အေးတံပရာရှစ်ချက်အပမာဒတရားကတော့အချုပ်ပေါ့နော်။ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့တံပရာရှစ်ပါးနဲ့ပြည့်စုံအောင်ကြိုးစားနိုင်ကြပါစေ။တရားအနှစ်ချုပ်ဖြစ်တဲ့အပမာဒတရားနဲ့လည်းပြည့်စုံအောင်ကြိုးစားနိုင်ကြပါစေ။ပြည့်စုံခြင်းရဲ့အကျိုးရလအဖြစ်ဖြင့်လောကီချမ်းသာ၊လောကုတ္တရာချမ်းသာ၊နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပထမညတရားဝဲသဘင်ကိုအဆုံးသတ်ရအောင်နော်။ဒုတိယညကျန်သေးတယ်နော်။အလုံးမြတ်တာပို့ပြီးတော့အဆုံးသတ်မယ်။ပေတတော်ကအာယုံပြုပေါ့နော်။ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတံသဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခိဘဝန္တုတိ
ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတေဝတာသဗ္ဗဓမ္မာနုဘာဝေနသရတုခိဘဝန္တုတေဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတေဝတာသဗ္ဗတံဃာနုဘာဝေနသရတုခိဘဝန္တုတေတေတုံဝါကတေတရားနာပိသဗ္ဗံသူတော်ကောင်းတို့စာတာအာလုံးသောတတဝါအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်း တာဝတိဝဒာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနဲ့မိမိတို့သာနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနာမြန္တကောင်းတာပေါင်းတို့ကလည်းပဲရက္ခန္တုကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းတာဝဝရဏုဘဝေနခင်္ဃဝါလူသေးစုမကပွင့်တော်မူကြလေဆိုတော့တာဝဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တကိုယ်တည်သောအနုဘောဒေါတို့ရလကောင်း သာဝတ္တမနုဘဝေနမေလီတံဖူလီတံနိဗ္ဗာန်ပရိယတိဟုဆိုသောစေတံတို့တရားတော်မြတ်တို့ရဲ့တကိုယ်တည်သောအနုဘောဒေါတို့ရောင်၎င်းသာဝတ္တံအနုဘဝေနမေကထံလေးရောက်ပလတံလေးရောက်ဆိုသောရှင်တော်ရိယသံဃာရှင်မြတ်တို့နှင့်တကားတိလဂုံတမတိဂုံပညာဂုံတို့နှင့်ပြည့်စုံသောဘုရားတဲ့သမုဒိတံဃာရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကိုယ်တည်သောအနုဘောဒေါတို့ရောင်၎င်း တရားနေရောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူခေကိုစိတ်နှပြကြမ်းမှာချမ်းသာခြင်းရှိကြကုန်သည်ဘဝတူကောင်းစွာမသွေဖြစ်တော်မူကြပါစေတည်းအာတိအာတိအာတိခိုင်ဦးဇင်းတို့တနာရီနဲ့10မိနစ်ကြာနော်ခိုင်အားလုံးဆုတောင်းညညဝေကြရနော်ညီညီညာညာလိုက်ပြီးတော့ဆိုကြမယ်အရှင်ဖေယားဖေယားတပည့်တော်တို့သည်ဖေယားတပည့်တော်တို့သည်ယနေ့ယခုဓမ္မဒါနဓမ္မဘူဇာဓမ္မတဝနာဓမ္မဒေသနာဖေယားအလှူပေးလူကြရဒီချိန်ခါ၌ စွမ်းနိုင်သမျှလူတိုင်းကြရသောဒါနကုသိုလ်စောင့်တည်ကြရသောသီလကုသိုလ်တရားနာယူကြရသောဓမ္မတဝနာဘာဝနာကုသိုလ်ဤကဲ့သို့ညမြတ်သောကုသိုလ်ကောင်းမှုအဆုစုတို့ကို ပြုလုပ်ကြပါကုန်၏အရှင်ဖုရားဤကောင်းမှုဤကုသိုလ်တို့ဤအစွမ်းတတ္တိကြောင့်မညံဖုံညာယနေ့ပံကိုလျင်မြန်ထုတ်ချောက်မြတ်မောက်ပြွားပါလို့ဤအရှင်ဖုရားဤကောင်းမှုဤကုသိုလ်တို့ဤဖို့ပါကကို အသက်ထင်ရှားရှိမရှိဖြစ်ကုန်သောဘောဘာမိဘဆွေမျိုးသားချင်းတို့အားအစထားယူသုံးစေတဘောကျင်လီကုန်သောတတဝအနန္တတို့အားထတ်တူထမြဲဝေငှပါ၏အမြရကြ၍ ကျမ်းမှာချမ်းသာကြသည်ဖြစ်ကြပါစေသောအလုံးကြာကြသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြသမျှ အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုစိတ်နှပြချမ်းသာကြပါစေ။